Welcome to the Voice of America in Burmese.
Mingla mane kima sa. Washington ni review American tangani. 2020 July 17th. Tening lwe ni mane khen season lwe go Myanmar sanaw chin mane 6 na yi ka ni 9 na yi thi. Line no meter 24 40 51. Line no meter 190 lwe ka ni thau lwen pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လုံးမှာစနေနေ့အထိဆိုကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ12သန်းခွဲကျော်ရှိနေပြီးသေဆုံးရသူကသန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ American နိုင်ငံမှာအကူးဆက်မှုအများဆုံးဖြစ်ပြီးအကူးဆက်ခံရသူ3သန်းကျော်ရှိနေတယ်လို့ဒုတိယအများဆုံးဖြစ်တဲ့ Brazil မှာတော့2သန်းနီးပါးရှိနေပါတယ်။တတိယအများဆုံးကအိန္ဒိယဖြစ်ပြီးလူပေါင်း1000နီးပါးအကူးဆက်ခံရသလိုရုရှားမှာတော့လူပေါင်း9သိန်းကျော်အကူးဆက်ခံရတာပါဒါကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ရေးကိုအပြင်းထန်လှုပ်ဆောင်ကြဖို့ WHO ဂျီကဲတက်ထရော့စ်ဂေဘရီယယ်ဆက်ကတောက်ချန်နဲ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Only aggressive action combined with national unity
နိုင်ငံတွင်းမှာရောတကမ္ဘာလုံးမှာပါငြိမ်ငြိမ်ညွတ်ညွတ်နဲ့ဒီကရောဂါကိုအပြင်းထန်ထိန်းချုပ်ဖို့လုပ်မှသာဒီကရောဂါကိုဖယ်ရှားပြစ်နိုင်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ယောဂါပြန့်ပွားမှုသိဆိုးနေခြင်းမျိုးမှာထိန်းချုပ်နိုင်ကြောင်းကမ္ဘာနိုင်ငံအများအပြားကဆန္ဒနမူနာပြခဲ့ကြတာကြောင့်ဒီလိုပြန်ပြီးထိန်းချုပ်ဖို့လုပ်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီယောဂါကူးစက်မှုထိန်းချုပ်ဖို့အသွားလာပိတ်ထားတဲ့စပိန်နိုင်ငံမှာတော့ပြီးခဲ့တဲ့လတည်းပြန်ဖြည့်လျှော့ပေးခဲ့ခြင်းကစပြီးတရက်အတွင်းကူးစက်မှုနှုံးနေတိုးလာနေတာဖြစ်ပြီးတောက်ကြန်နေမှာပဲနောက်ထပ်ကူးစက်ခံရသူ850ကျော်သွားခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာသတင်းနှစ်ပတ်တွင်းကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ2ဆဖြစ်သွားပြီးအခုဆို2သိန်းခွဲကျော်နေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုတိတ်များနေပြီးစနေနေ့မှာစံချိန်တင်သွားတယ်လို့အခုကူးစက်ခံရသူကစုစုပေါင်း8သိန်းကျော်သွားပြီဖြစ်ပါတယ်။အခုလိုကူးစက်မှုတိုးလာနေတာကြောင့်ဒီယောဂကာဝယ်ကုသရေးအပိုင်းမှာမငြိမ်မြမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ချမ်းသာကြွားဝသူတွေကရှေးပစ္စည်းကိရိယာတွေကိုစူဆောင်းလာကြသလိုတီးသန့်ဆေးရုံတွေမှာကုသမှုတွေလှုပ်လာနေချိန်မှာပဲဆင်းရဲသူတွေကတော့လူတွေနဲ့ပြည့်တည်နေတဲ့ဆေးရုံဆေးခန်းတွေမှာတိုးနေကြရတာပါ။ကမ္ဘာတဝန်းလူပေါင်း12သန်းခွဲကျော်အကူးဆက်ခံရပြီးတည်ဆုံးသူကသန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပေမယ့်ဒီယောဂရှိမရှိစံတက်စစ်စစ်မှုမလုပ်နိုင်တဲ့အခက်အခဲတွေရှိနေတယ်လို့တချို့နိုင်ငံတွေမှာအချက်လက်ကောက်ယူမှုမပြည့်စုံတာလို့ပြဿနာတွေကြောင့်အခုထုတ်ပြန်တဲ့အရေးအတွက်ထက်ပိုးပြီးများနိုင်တယ်လို့ကြမ်းကြံသူတွေကခံမှန်းကြပါတယ်။ယောဂတန်ကိုအဆိုးအဝါဆုံးခံကြတဲ့နိုင်ငံတချို့ဟာမငြိမ်မြမှုတွေအများဆုံးတွေ့ရတဲ့နိုင်ငံဖြစ်နေပြီးဒီထဲမှာတောင်အာဖရိကနိုင်ငံကအဆိုးဆုံးဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာဒီယောဂကူးစက်မှုအများဆုံးကဂျိုဟန်နက်စ်ဘတ်မြို့မှာပါအဲဒီမှာဆေးရုံတွေမှာ COVID-19 လူနာတွေအသက်ရှူဆက်ရဖို့မလွယ်ပဲဖြစ်နေပြီးဒါဟာချမ်းသာကျွေးဝသူတွေကဒီဆက်တွေကိုဝယ်ယူစုဆောင်နေကြတာကြောင့်ဖြစ်ကြောင်းလူမှုကျန်းမာရေးဆိုင်ရာကျွမ်းကျင်သူက AP သတင်းဌာနကိုပြောပါတယ်။အလားတူဖြစ်မျိုးကိုအိန္ဒိယနိုင်ငံမှာလည်းတွေ့နေရပါတယ်။ငွေကြေးတက်နိုင်သူတွေကပုဂ္ဂလိကဆေးရုံမှာတက်နိုင်ကြပေမဲ့ဆင်းရဲသူတွေကတော့ကုသမှုအပြည့်အဝမပေးနိုင်တဲ့လူတွေဖြစ်ချက်နေတဲ့ဆေးရုံတွေမှာပဲအကူအညီခံနေကြရတာပါ။ဂျန်လိုက်၁၇ရက်စနေနေ့ဟာဘော့စနီးယားဟာဇီဂိုဗီနာမှာရှိတဲ့ဆရာဘန်နစ္စာမျိုးကလေးမှာကလေးငယ်တွေအပါအဝင်မွတ်စလင်အမျိုးသား8000လောက်ကိုဘော့စနီးယားဆက်တပ်သားတွေကွပ်မျက်ခဲ့ကြတဲ့25နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီခမ်းနားကိုဆရာဘန်နစ္စာပိုတိုကာရီအောက်မေ့ပွဲအထိမ့်မှန်နေရာနဲ့ဘော့စနီးယားဟာဇီဂိုဗီနာတုတ်တံမှာပြုလုပ်လေရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သတ်မှုတွေလှုပ်ထားပြီးအဲ့ဒီတုန်းကအသက်မသေးချမ်းရသူတွေကိုပဲတက်ရောက်ခွင့်ပြုထားပါတယ်။စနေနေ့ကကျင်းပတဲ့အောက်မေပွဲအခမ်းအနားအတွက်ကမ္ဘာခေါင်းဆောင်အများပြားကဗီဒီယိုသတင်းစကားတွေပါခဲ့ကြပါတယ်။1992ခုနှစ်မှာစတင်တဲ့ဘော့စနီးယားစစ်ပွဲဟာ3နှစ်ခွဲကြာမြင့်ခဲ့တာဖြစ်ပြီးသမ္မတကလင်တန်လက်ထက်ဒေတန်ငင်းချင်းရဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တဲ့နောက်ပြီးဆုံးသွားတာပါ။ဒီခမ်းအနားကိုသမ္မတဟောင်းကလင်တန်ရောနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပါဗီဒီယိုသတင်းစကားတွေပါခဲ့ကြပါတယ်။ဖရီဒီမင်းနာချားလ်စ်ကလည်းအတိတ်ကဖြစ်ရပ်ကိုသင်ခန်းစာယူပြီးနောက်ဒါမျိုးထပ်မဖြစ်အောင်ပြဿနာတွေကိုအတူလက်တွဲဖြေရှင်းနိုင်ကြောင်းဗီဒီယိုသတင်းစကားပါပါတယ်။ဒီဖြစ်ရပ်မှာတေဆုံးသွားသူတွေကိုဘော့စနီးယားအရှေ့ပိုင်းမှာဆပ်တွေကအစုလိုက်မြုပ်နိုင်ခဲ့တာဖြစ်ပြီးဒီထက်ကအနည်းဆုံး9000လောက်ကိုတော့ဘသူဘဝဖြစ်ကြောင်း DNA ဆန်းစစ်ချက်တွေနဲ့ဖော်ထုတ်နိုင်ခဲ့ကြပါတယ်။ American သမ္မတ Donald Trump ကသူ့အကြံပေးအရာရှိဟောင်း Roger Stone ပြစ်ဒဏ်ချခံမှုထောင်ထဲမသွားရခင်ရပ်ပိုင်းလုံးမှာပဲ ဒေးဗစ်တန်ထောင်တန်းသက်တန်းကိုရှော့ချပြောင်းလဲပေးလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားခြောက်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေအတွင်းရော်ဂျာစတုန်းဟာကြမ်းကြိမ်ထားရင်းလိန်ညာထွက်ဆိုခဲ့တယ်လို့စစ်ဆေးမှုကိုပါနှောက်ယှက်ကြောင်းပေါ်လွင်တဲ့အတွက်သူ့ကိုထောင်တန်း3နှစ်နဲ့4လပြစ်ဒဏ်ချမှတ်တာခံထားရတာပါသမ္မတအင်မြူကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရော်ဂျာစတုန်းဟာအတော်ကြီးခံစားခဲ့ရပြီးဖြစ်တယ်လို့ဒီမှုမှာပါဝင်သူအများပြားရှိနေချိန်မှာသူကတော့မမျှမတာဆက်ဆံတာခံခဲ့ရကြောင်းနဲ့အခုတော့သူကလွတ်လပ်သူတယောက်ဖြစ်သွားပြီလို့ဖော်ပြထားပါတယ်အခုလိုပြစ်ဒဏ်ရှော့ပေါ်ပေးလိုက်တာဟာလူငင်းချမ်းသာခွင့်ပေးတာမဟုတ်တဲ့အတွက်သူ့ရဲ့ကျူးလွန်မှုတွေကိုပယ်ဖျက်ပေးတာမျိုးမဟုတ်ပါဘူးဒါပေမဲ့ဒီလိုရှော့ချပေးလိုက်တာကြောင့်သူဟာထောင်ထဲကိုတော့မသွားတော့ပါဘူး
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 9.85 နဲ့လိုင်းဒိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရပ်ပထမ VOE American အသံရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနဲ့အိန္ဒိယဒေသအနားမှာအိန္ဒိယလူကြိုရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်နာဂခွဲထွက်ရေးသဘုံ6ဦးတေဆုံသွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယစစ်တပ်အကူလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းလင်းအားကြီးအချိန်မှာအာရူနာချာပရဒက်ရှ်ပြည်နယ်ထဲကတစ်တောခေါင်ကောင်နဲ့စစ်သွေးကြွတွေပုံခိုနေတဲ့နေရာတစ်ခုကိုဝင်ရောက်စီးနှင်ချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီသဘုံတွေဟာနာဂပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီ ISAC မူဝါဒအဖွဲ့ဝင်တွေဖြစ်ကြောင်းလည်းပြည်နယ်ရဲချုပ်ကပြောပါရတယ်။အဲ့ဒီအဖွဲ့ဟာအိန္ဒိယအရှေ့မြောက်ပိုင်းကလူရည်နဲ့တန်းနီးပါးရှိတဲ့နာဂလူမျိုးစုတွေလွတ်လပ်ရေးရဖို့ဗဟုသုရကိုတိုက်ခိုက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။နာဂခွဲထွက်ရေးသမားတွေကအာရူနာချာပရဒက်ရှ်ပြည်နယ်ကတစင်းဖြတ်တန်းပြီးမြန်မာပိုင်နယ်ကိုသူတို့ပုံခွေရနယ်အဖြစ်အသုံးပြုကြတယ်လို့လည်း AP သတင်းကပြောပါရတယ်။အဲ့ဒီအဖွဲ့ဟာ1998ခုနှစ်ကတည်းကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေတာဖြစ်ပြီး2015ခုနှစ်မှာငြိမ်းချမ်းရေးသဘောတူစာချုပ်ကိုပထမလက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်။အဖြစ်ရစဲထားတာကိုနာဂလန်ပြည်နယ်ထဲမှာလိုက်နာပြီးမဲ့တခြားနေရာတွေကနေအိန္ဒိယအစိုးရတပ်တွေကိုတိုက်ခိုက်လေးရှိပါတယ်ခင်ဗျ။မြန်မာနိုင်ငံမှာတောရိုင်းဒရိတ်စံတွေဖြစ်တဲ့ကြားနဲ့တင်းခွေကြအပါအဝင်တခြားမျိုးတုံးလူအန္တရာယ်ရှိတဲ့ဒရိတ်စံတွေကိုတားဖောက်မွေးမြူရောင်းဝယ်နိုင်တဲ့ဆိုပြီးတောရိုင်းဒရိတ်စံဥပဒေကိုပြင်ဆင်ထုတ်ပြန်လိုက်တာဟာအိန္ဒိယတရုတ်နိုင်ငံကဈေးကွက်ဝယ်လိုအားကိုပိုပြီးပြင့်တက်သွားစေနိုင်တယ်လို့သဘောပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်။ရှိတော်ရှာဒေသမှာမြန်မာနိုင်ငံဟာတရားမဝင်တောရင်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားတဲ့အဓိကနေရာတစ်ခုဖြစ်တယ်လို့ကမ္ဘာဈေးကွက်မှာခန့်မှန်းခြေအမေရိကန်ဒေါ်လာဘီလီယံ20လောက်ရှိတဲ့တရုတ်နိုင်ငံရဲ့ဈေးကွက်လိုအပ်ချက်နဲ့အယောင်းဝယ်တွေလည်းရှိနေတာပါပြီးခဲ့တဲ့ဇွန်လကမြို့တုံးလူအန္တရာယ်ရှိတဲ့ဒရိတ်ဆန်အမျိုး20ကျော်အပါအဝင်မျိုးစိတ်ပေါင်း90လောက်ကိုပုဂ္ဂလိကဒရိတ်ဆန်ရုံတွေမှာတားဖောက်မွေးမြူခွင့်လိုင်စင်လျှောက်ထားဖို့မြန်မာနိုင်ငံတည်တော်ဥစည်းဌာနကခွင့်ပြုခဲ့ပါတယ်။တောရန်ဒရိတ်ဆန်တွေတရားမဝင်ခိုးဖန်းတာနဲ့တရားမဝင်မွေးမြူတာကိုရှော့ချနိုင်ဖို့အခုလိုခွင့်ပြုရတာဖြစ်ကြောင်းတည်တော်ဥစည်းဌာနကရှင်းလင်းပြောကြားခဲ့ပေမဲ့တဘာပဝင်ချင်းအရေးလှူရှာသူတွေကအားအားတင်ခဲ့ကြပါတယ်။စီပေါ်ရေးအရာတွင်ဒရိတ်ဆန်တွေကိုတားဖောက်ရောင်းဝယ်ခွင့်ပြုတာကရေရှည်မှာမြို့တုံးလူအန္တရာယ်ရှိနေတဲ့ဒရိတ်ဆန်မျိုးစိတ်တွေကိုတရားဝင်အသုံးပြုခွင့်ပေးလိုက်တယ်လို့ဖြစ်သွားမှာကိုတဘာပဝင်ချင်းသမားတွေကစိုးရိမ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြာတင်ခွင့်ချက်စင်းတဲ့လင်းနာငယ်မျိုးစိတ်တွေအပြင် ERR လင်းပိုင်စတဲ့တွင်ဒရိတ်ဆန်တွေရှားပါလာနေပြီဖြစ်ပါတယ်။ဒီကရှာပါဒရိတ်ဆန်ဖြစ်ခဲ့တဲ့ထိုင်းနိုင်ငံကပြည်ချောင်းတွေအခုခါစီးပွားဖြစ်မွေးမြူနေတဲ့တာရကရှိနေပေမဲ့လည်းအခုလိုတဘာဝတွရင်ဒရိတ်ဆန်တွေကိုစီးပွားဖြစ်မွေးမြူတာကရေရှည်မှာတွရင်ဒရိတ်ဆန်ဈေးကွက်ကိုတရားဝင်ဖြစ်အောင်တွန်းပို့နေရရောက်တယ်လို့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒါအပြင်တွရင်ဒရိတ်ဆန်ရောင်းဝယ်ကိုစီးမစ်စီကန်းနဲ့အညီလိုက်နာအောင်လုပ်နိုင်ဖို့အားနည်းတဲ့မြန်မာနိုင်ငံအတွက်လည်း COVID-19 အလွန်နောက်ထပ်ဒရိတ်ဆန်ကတစ်စင်လူကိုကူးစက်တဲ့ရောဂါတွေဖြစ်လာမှာကိုလည်းကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့ရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိဝရိယနဲ့နေထိုင်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက BNR ရဲ့ကင်းရှင်းရေးသတိပေးချက်တရစနေနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဖန်စီထိသိခံရမှာနဲ့တရုတ်နိုင်ငံကထွက်ခွာခွင့်မပြုတာတွေအပါအဝင်ဥပဒေပြင်ပအရေးယူဆောင်ရွက်ချက်တွေလှုပ်လာမဲ့အနေနဲ့ရှိတဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားတာပါ။ကိုကျူးလွန်နဲ့ဆိုတဲ့ပြည်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမသိရဘဲအမေရိကန်နိုင်ငံသားတွေဖန်စီထိသိခံနိုင်ရတယ်လို့အမေရိကန်ကောင်စစ်ဌာနရဲ့အကူအညီကိုမရရှိဘဲထိသိခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီအစိုးရကိုဝေဖန်တာတွေပါဝင်တဲ့ကိုကြီးကိုယ်တော်ရေးသားပြပို့တဲ့ message တွေကြောင့်အမေရိကန်နိုင်ငံသားတွေကိုတရုတ်လူကြိုရေးတပ်ဖွဲ့တွေကဖမ်းဆီးဒါမှမဟုတ်ပြည်နယ်တန်ပေးနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီသတိပေးချက်ကိုအမေရိကန်နဲ့တရုတ်နိုင်ငံကြားအငြင်းပွားမှုမျိုးစုံနဲ့ဆက်ဆံရေးတင်းမာနေချိန်မှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းက American Marine တပ်ဖွဲ့အခြေစိုက်စကန်တစ်ခုမှာတပ်သားဒါဇင်နဲ့ချီပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအိုကီနာဝါပြည်နယ်အုပ်ချုပ်ရေးဘူးကမနေ့ကပြောပါတယ်ဒီကူးစက်မှုဟာကူးစက်မှုကြီးဖြစ်မယ်လို့ထင်မြင်စိုးရိမ်မိတဲ့အတွက် American စစ်တပ်အနေနဲ့ရှင်းလင်းချက်အပြည့်အစုံထုတ်ပြန်ပေးဖို့ကိုလည်းပြည်နယ်အုပ်ချုပ်ရေးဘူးဒန်နီတမခီကတောင်းဆိုလိုက်ပါတယ်အကြသေးကရည်တပ်သားအရေးအတွက်ဒါဇင်အနည်းငယ်လောက်ကိုရောဂါပိုးကူးစက်တယ်လို့ American စစ်တပ်ကပြောပေမဲ့တိကျတဲ့အရေးအတွက်ထုတ်ပြန်ထားတာမရှိသေးကြောင်းနဲ့ကူးစက်မှုတွေကဖူတမ်မာအရက်က Marine Leader စကန်နဲ့ကပ်ဟန်ဆန်မှာဖြစ်ပေါ်ခဲ့တယ်လို့အုပ်ချုပ်ရေးမှူးတာမကီကပြောပါတယ်ဒေသခံသတင်းတွေကတော့လူ60လောက်ကူးစက်ခံရတယ်လို့ပြောပါတယ် American Marine တပ်ဖွဲ့ကတော့ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တားမြစ်ချက်တွေတိုးပြစ်ချမှတ်ထားပြီးအခြေစိုက်စကန်ပြင်ပလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျအိန္ဒိယဘောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားကြီးအမီတာဘချန်ဟာကိုဗစ် -19 ကူးစက်ခံထားရတဲ့အတွက်သူ့ဇာတိမွန်ဘိုင်းမြို့မှာဆေးရုံတင်ဆေးကုသမှုခံယူနေကြောင်းစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။သူနဲ့အနီးကထိတွေ့ခဲ့သူတွေကိုဆေးစစ်ကြဖို့လည်းအသက်89နှစ်ရှိပြီဖြစ်တဲ့မင်းသားကြီးကတိုက်တွန်းထားပါတယ်။သူ့မိသားစုဝင်တွေနဲ့ဝန်ထမ်းတွေလည်းဆေးစစ်ထားပြီးအပြေဆောင်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဆယ်ရက်အတွင်းသူနဲ့အနီးကဆက်ဆံခဲ့သူတွေကိုရောဂါပိုးဆစ်ဆေးကြဖို့လည်းသူကမေတ္တာရပ်ခံထားပါတယ်။Big B လို့ချစ်လို့ခေါ်ကြတဲ့အမီတာဘချန်ဟာ1980ခုနှစ်အစောပိုင်းကရုပ်ရှင်လောကကိုစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ရုပ်ရှင်တွေကိုအိန္ဒိယနိုင်ငံတစ်ပွားအခုထိရုံပြည့်ရုံရှမ်းအားပေးနေကြဆဲလည်းဖြစ်ပါတယ်။ဒီကနေ့လေးမနက်ပိုင်းနောက်ဆင်းရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဆက်လက်တွေ့ရှိနေရဆဲဖြစ်ပြီးအများစုကတော့ပြည်ပကပြန်ရောက်ဝင်လာသူတွေဖြစ်ပါတယ်မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်မှုကိုဆက်လက်ထိန်းချုပ်ဆောင်ရွက်နိုင်ရေးအတွက်ဆောင်ရွက်ရှောင်ရမ်းတွေကိုစူးစီးတင်ပြကြပါတယ်ကျွန်တော်ညောင်ဝင်းအောင်ပါမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ၄ဦးစနေနေ့ကနောက်ထပ်တွေ့ရှိခဲ့ပြီးအခုချိန်ဒီကူးစက်ခံအတည်ပြုလူနာ330ရှိနေတာပါအဲ့ဒီတည်းက249ဦးဆေးရုံကဆင်းခွင့်ရခဲ့ပြီးအသွားအလာဆက်လက်စောင့်ကြည့်နေပါတယ်ကူးစက်ခံခဲ့ရသူတွေကအခုချိန်ဒီသေဆုံးသူ6ဦးရှိပါတယ်မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်သေဆုံးမှုကဒေသတွင်းနိုင်ငံတချို့နဲ့နှိုင်းယှဉ်ရင်အတော်ကလေးနှေးပါနေပေမဲ့ပြည်သူတွေမပေါ်ဆကြဖို့မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကသတိပေးနှိုးဆော်ထားပါတယ်ကိုဗစ် -19 ကူးစက်မှုကိုမြန်မာနိုင်ငံမှာဆက်လက်ထိန်းချုပ်နိုင်ရေးအတွက်ယောဂပိုးရှိမရှိအားကောင်းနှကောင်းတိုးပတ်စစ်ဆေးမှုတွေနဲ့အတူကွာရန်တင်းစင်တာတွေမှာစောင့်ကြည့်ခွဲထားမှုတွေဆက်လုပ်သွားဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Wake Up Heights ဒုတိယဆေးရုံအုပ်ကူးစက်ယောဂအထူးကူဆရာဝန်ဒေါက်တာစီယာတက်ကအကြံပြုပြောဆိုပါတယ
်။နံပါတ်၁ကတော့ဒီပြန်လာတဲ့လူတွေကိုအခုလက်ရှိလိုပဲကွာရန်တင်းဆက်ပြီးတော့လုပ်ပါဖြစ်နိုင်လို့ရှိရင်တော့များများ test လုပ်ပါနှကောင်း test လုပ်ပေးနိုင်တော့ကောင်းပါတယ်။နောက်တစ်ချက်ကတော့ health education ကိုများများလုပ်ပေးပါဒီပြည်သူလူထုထဲမှာကြားရင်ဆရာဝန်ပြပါလက်ဆေးပါဖြစ်နိုင်လို့ချင်းလက်ကိုများများဆေးပါအပြင်သွားလို့ရှင်နှာခေါင်းကိုပိတ်ပြီးတော့သွားပါဒီအများ public transport တွေပေါ်မှာဘတ်စကားတွေပါတွေသုံးတဲ့အချိန်မှာနှာခေါင်းမဆို mandatory လို့မျိုးတက်ပေးပါနှာခေါင်းဆီးရဲ့လက်ဆေးတာရဲ့ဒီနှစ်ချက်ဒီအဓိကကြတော့ preventive measure ပေါ့နော်ဒါသာမန်လူတန်းစားတွေအတွက်ပေါ့ခင်ဗျာ
လက်ရှိမြန်မာနိုင်ငံတွင် COVID-19 ထိန်းချုပ်ဆောင်ရွက်မှုမှာတော့အထူးသဖြင့်ပြည်ပကဝင်ရောက်လာသူတွေကိုတရားခွဲထားအဆောင်ကြီးစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုဆောင်ရွက်နေတဲ့ COVID ကာကွယ်တပ်ဖြည့်ရေးအစီအစဉ်ကိုအားရမိတယ်လို့ဒေါက်တာဇီယာတက်ကချီးကျူးပြောဆိုပါတယ
်မြန်မာနိုင်ငံကထောက်ပဲသေးတယ်ဆိုတာဟိုအရန်ကောင်းတဲ့ result တစ်ခုပါ90ရာခိုင်နှုန်းအထက်ဆုံးနိုင်ငံတွေမှာမလုပ်နိုင်ပါဘူးကျွန်တော်တို့80ရာခိုင်နှုန်းတော့လူတို့ဒီ COVID ရပါမယ်လေမြန်မာနိုင်ငံနဲ့တည်ချက်ကတော့ကံကောင်းနေရတဲ့ strain ကမျိုးစားပေါ့နော်သိပြီးစစောဝါ stream မဟုတ်ခဲ့တဲ့အတွက်ကြောင့်လူကြီးတွေပြောင်းနေတယ်နောက်တစ်ခုကလူနာတော်တော်များများကိုလည်း supportive care ပဲခေဝါတာပေါ့နော်ဆိုတော့ဒီလုံဆောင်ချက်ကတော့တော်တော်လေးကို satisfy ကိုမှန်းထားတာတဲ့အများကြီးကောင်းအောင်လုပ်နိုင်ခဲ့တယ်ပေါ့နော်ဒါကတော့အမှန်တရားပါအ
င်းကြီးကြီးနိုင်ငံနေတဲ့ဆိုင်ရင်မြန်မာနိုင်ငံမှာ covid လူနာနည်းနေတယ်ဆိုပေမဲ့ကူးစက်မှုအနေထားကလုံးဝစိတ်ချရတဲ့အခြေအနေမှာမရှိသေးဘူးလို့ဒေါက်တာဇီယာတက်ကသုံးသပ်ပါတယ်
ဘယ်နိုင်ငံမှာမှစိတ်ချရတဲ့အနေအထားတော့မရှိသေးဘူးကြာ။ဘာဖြစ်လို့လဲဆိုတော့လေဟိုဘယ်နိုင်ငံမှာမှ0 case ဆိုတော့မရှိသေးတဲ့အပိုင်းတော့ရှိနေသေးတာပေါ့နော်။ပြောရလို့ရှိရင်တော့ secure ဖြစ်တဲ့စိတ်ချရတဲ့ဆိုပြီးတော့ body pose အလုပ်ဆက်ပြီးတော့လုပ်လို့တော့မရပါဘူး။အတိဆိုတာအခုချိန်အထိကျွန်တော်တို့ထားနေရတော့မှာပဲ။နောက်တစ်ခုကလူများကြီးပြောသလို second wave ဆိုတော့မဟုတ်သေးပါဘူး။ကျွန်တော် first wave တော့မပြီးသေးပါဘူး
။လေလာတွေးရှိချက်တွေအရအထူးသဖြင့်တော့ အဝါလွန်သူတွေနဲ့စီဂျိုလိုယောဂအခန်းရှိသူတွေမှာပြင်းထန်တဲ့ကိုဗစ်ရောဂါအဝင်လွယ်ကြောင်းဒေါက်တာဇေယျသက်ကရှင်းပြပါဗျ။ကမ္ဘာတစ်လောမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေစေဖြစ်ပြီးအများဆုံးကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။မြန်မာရဲ့အိန္ဒိယနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုတတိယအများဆုံးလိုက်နေပြီးကိုဗစ်အတည်ပြုလူနာ 8,200 ကျော်နဲ့သေဆုံးသူ 22,000 ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရင်လဲကူးစက်လူနာ 38,100 ကျော်နဲ့သေဆုံးသူ 2,300 ကျော်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူအနည်းဆုံး 4,600 ကျော်ရှိပါတယ်။ထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှု 3,200 ကျော်နဲ့58ဦးသေဆုံးခဲ့ရပြီးလာအိုနိုင်ငံကတော့အခုချိန်ထိကိုဗစ်ကူးစက်သူ19ဦးနဲ့တဦးမှသေဆုံးသူမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးသုတေသနသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။
View American အတန်းကားတင်လွားတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့ American ရွေးကောက်ပွဲအကြောင်းနားဆင်ကြည့်အောင်ပါ။လူထုသဘောထားစစ်တမ်းတွေဟာအချိန်အတိုင်းအတာတစ်ခုမှာရှိနေတဲ့လူထုရဲ့သဘောထားအမြင်တွေကိုထင်အားဖော်ပြလေးရှိပါတယ်။ American သမ္မတရွေးကောက်ပွဲကျင်းပဖို့လေးလလောက်လိုနေချိန်မှာပဲအဲ့ဒီရွေးကောက်ပွဲအခြေအနေဘယ်လိုရှိမလဲဆိုတာကိုလူထုစစ်တမ်းတွေကပြသနေပြီဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေကိုဘယ်လိုဖတ်ရသလဲဆိုတာ View သတင်းတော် Steve Reddish ရှင်းပြထားတာကိုကျွန်တော်ရဲမထုံးပြောပြပါမယ်။နဗယ်ရှိတဲ့အဖွဲ့တွေကောက်ယူတဲ့လူမှုသဘောထားစစ်တမ်းတွေကတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်အပေါ်တနိုင်ငံလုံးအတိုင်းအတာရရောအကျိတ်နဲ့ရှင်ရမယ့်ပြည်နယ်တွေမှာပါအသာစီးရနေတယ်လို့ပြောပါတယ်လီလာသုံးသက်သူယာကော့ဘ်ယူဘတ်ရှ်ကင်က
That the president is an underdog right now.
ဒီနေရာမှာသမရကအောက်ကလူဖြစ်နေတာသိရှင်းပါတယ်။ဆူဆူရွရွကိုအောက်မှာရောက်နေတာပါလို့ပြောပါတယ်။မနေ့စက်တင်ဘာလတုန်းကဘိုင်ဒန်ကသမရလောင်းဖြစ်ဖို့စ조사ခဲ့တဲ့ဒီမိုကရက်အယောက်20တဲကတယောက်သာဖြစ်ပါတယ်။အဲ့ဒီအချိန်မှာတော့မှ Real Clear Politics စစ်တမ်းမှာဘိုင်ဒန်ကသမရထရမ့်ကိုကိုယ်မှခွဲအသာရနေခဲ့တာပါ။တဖြည်းဖြည်းနဲ့ February လရောက်တော့အကျိတ်နယ်ဖြစ်လာခဲ့ပါတယ်။ကယောဂါမကြခင်နဲ့သမရထရမ့်ကိုတရားစွဲထားတာကိုအပြစ်မရှိဘူးဆိုပြီးအထက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့စစ်တမ်းတွေကဘိုင်ဒန်ပဲတဖြည်းဖြည်းပြန်ပြီးဥမော်လာခဲ့တာမှာအခုတော့ကိုမတ်ကွာသွားပြီဖြစ်ပါတယ
်။ So what polls tell you is they tell you
ဒီလိုစစ်တမ်းတွေကအခြေခံမြင်းတွေကိုပြနေပါတယ်။ဘယ်သမရလောင်းကိုဘယ်သူတွေကမဲပေးမလဲဆိုတာကိုပြောနေပါတယ်။ရွေးကောက်ပွဲနီလာတိုင်းအများသဘောထားစစ်တမ်းတွေကလည်းပုံပြီးခမိုင်းရလွယ်လာပါတယ်လို့ပြောပါတယ်။ယာကော့ယူဘတ်ရှ်ကင်က Inside Election ဆိုတဲ့စစ်တမ်းကောက်ယူတဲ့အဖွဲ့ကအကဲဖြတ်လဲဖြစ်သတင်းတောက်လဲဖြစ်ပါတယ်။သဘောထားစစ်တမ်းဆိုတာကတိတိကျကျအချိန်တစ်ခုအတွင်းမှာလူတွေရဲ့အမြင်ကိုလက်တပြတ်ရပ်ယူလိုက်တာမျိုးလို့လည်းသူကပြောပါတယ်။သမရရွေးကောက်ပွဲစစ်တမ်းတွေမှာတွေ့ရတဲ့ရလဒ်တွေကအထက်လွှတ်တော်ရွေးကောက်ပွဲလိုရွေးကောက်ပွဲမျိုးတွေကိုလည်းဆက်ဆက်ရောက်သွားတတ်ပါတယ
်။ So a massive Biden lead nationally
နိုင်ငံလုံးအတိုင်းအတာနဲ့ Biden အကြီးအကျယ်အသာစီးရနေတာကအကျိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာနောက်တစ်ဖြောင်းနဲ့ကတ်နိုင်မယ်ဆိုတဲ့အဓိပ္ပာယ်ကိုကောက်ယူလို့ရတယ်။ Joe Biden ကိုထောက်ခံမဲ့ပေးမယ်။အလားတူမဲဆန္ဒရှင်တွေရဲ့မဲကိုရရမယ်လို့အထက်လွှတ်တော်အမှအရွေးခံမဲ့ Democratic Party ကိုယ်စားလှယ်လောင်းကတွေးတည်ပါလိမ့်မယ်လို့ပြောပါတယ်။ဒါပေမဲ့စစ်တမ်းဆိုတာကသိပ္ပံတိကျကောက်ယူတာဖြစ်တာကြောင့်စစ်တမ်းကိုဘယ်လိုကောက်ယူခဲ့တယ်လဲဆိုတာကိုဒီမှာအသုံးတည်တာလို့လဲယာကော့ကပြောပါတယ
် Live caller polling is considered the gold standard
တယ်လီဖုန်းနဲ့တရားစကားပြောပြီးစစ်တမ်းကောက်ယူတဲ့နေ့ကပုံမှန်စံနှုန်းနဲ့ kait နေတဲ့နေ့ပါလူကိုယ်တိုင်တယ်လီဖုန်းနံပါတ်ခေါ်ပြီးစစ်တမ်းကိုဖတ်ပြအဖြေတောင်းတာမျိုးကိုပြောတာပါသဘောထားစစ်တမ်းအများစုကဒီလိုမလုပ်ကြပါဘူးဈေးကြီးတာရဲ့အချိန်ကုန်တာရဲ့အကြောင်းလည်းဖြစ်ပါတယ်တရားခေါ်တာထက်အရေးသွေးနှိမ့်ကြတတ်ပါတယ်လို့ပြောပါတယ်ဘယ်သူတွေကိုစစ်တမ်းကောက်တယ်လဲဆိုတာကိုလည်းနိုင်ငံရေးသိပ္ပံပညာရှင်တွေကကြည့်လို့ရှိပါတယ်လူနည်းလေမှားနိုင်လေလည်းဖြစ်ပါတယ်ပြီးတော့ယောက်ျားမိန်းမလူမျိုးပထဝီဝင်ဒေသဝင်ငွေပညာရေးစတာတွေကိုမျှအောင်လုပ်ဖို့လည်းထက်ပြေးစဉ်းစားတင်ပါတယ်
And as it turns out, education in the 2016 election was one of the
most important issues. And also, the Pinyay is in Danga. Beduga Bedugo may be less sura, Titi Tata Kamalo Yare Ya, Pikavari, Pinyay Ninjali, Trump go may be Womyali Pippi, Pinyay Mili, Hillary Clinton go may be Womyali Pikavari. Sidam Yazuga, Pinyay Sure Echego, Lilu Shuga Jaro, Trump Yata Jetakugo, Maminanga Jawabu, Lopiovari.အခုစစ်တမ်းကိုကြည့်ပြီးထရမ့်ကိုထောက်ခံသူတွေက2016ခုနှစ်ကလည်းသမ္မတထရမ့်ဒီလိုပဲစစ်တမ်းတွေမှာနောက်ကလိုက်နေရတာပဲလို့ထောက်ပြကြမှာပါ American သမ္မတရွေးကောက်ပွဲဟာပြည်내တစ်ခုချင်းစီအလိုက်ရရမဲ့ရလဒ်တွေပေါ်အခြေခံတဲ့ဆိုတော့ထူးခြားတဲ့အချက်ကိုလည်းမမေ့ကြဖို့လိုအပ်ပါတယ် ပြည်내တခုချင်းစီမှာ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်အဖွဲ့ဝင်ကိုယ်စားလှယ် Electors တွေရှိနေပါတယ်။အဲ့ဒီကိုယ်စားလှယ်တွေရဲ့မဲ290ရမှသာသမရအဖြစ်အောင်ပွဲခံနိုင်မှာဖြစ်ပါတယ်ခင်ဗျာ။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင
်။ပြန်လာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့ဒုက္ခရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုသက်အပတ်စဉ် podcast season ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation ရုံးတွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကတော့အေးအောင်ပါ။ဒီဘက်မှာတော့ဒဝေခရင်ကရေလုတ်တာတဲ့အဓိကမှီခွန်နေရတဲ့ပဲစဉ်ကြောင့်စီးပွားရေးလုပ်ငန်းကြီးတခုကလုတ်ကန်ခွင့်ရမှာရင်ကျုံးမော့ချက်ဖို့ကန့်သက်ခံရမှာကိုစိုးရိမ်နေကြတဲ့ဒေသခံရေလုတ်တာတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။
တော့အကောင်လုံးကြီးသိပိုက်မယ်ဆိုတာမျိုးတော့စိတ်မသိတော့ဘူးမမကြောက်လဲဆိုဒီနေရာခံရအမေပေါင်းကိုညာနေချီပြီးတို့ဒီမှာဒီကိုလောက်ကိုင်းသွားပါမယ်ကြာတာအဲ့ဆိုတော့ဒီကျောင်းကလည်းအဲ့လိုအကောင်လုံးပြေးလိုက်လို့တော့မဖြစ်ဘူးပေါ့နော်ခံစားခဲ့ဖို့တော့လိုမယ်ဒီမှာ
တော့ဒဝက်ခရံခီးသွားလုပ်ငန်းရှင်များအတင်းဥက္ကဋ္ဌချုပ်မှုသူကတော့လောက်ကောင်ဝင်လျှောက်ချတဲ့ကုမ္ပဏီဘက်ကဒေတာခန့်နေအတွက်ထည့်စင်စားတဲ့အပိုင်းကိုပြောခဲ့ရပါဒီဆမကိုဒဝက်ဝက်စ်ကတည်နေတာကိုစော်ကရေးထားပြီးပူဇော်ကတင်ဆက်ပေးမှာဖြစ်ပါတယ်။
အဲ့တော့ကျွန်တော်ကောင်းတဲ့တော်လေးတစ်ပတ်ပြည့်ခင်ကြတယ်။ကျွန်တော်ခံ
အဲ့လိုဆိုကျွန်တော်တို့ကံကံပဲဒုက္ခဖြစ်တာများလားခင်ဗျာ
။
နောက်ခွင့်မရှိဘူးဆိုရင်ကျွန်တော်တို့ပြင်မယ်။လူစားရကြံတဲ့ကန်းချင်းတွေမှလည်းဝင်လို့မရဘူးခင်ဗျာ။မိုးနေထဲမှာဆိုပက်စင်ကျွတ်ကြောပဲရှိတယ်။နောက်ခွင့်မရှိဘူးဆိုရင်ကံကံဒုက္ခဖြစ်မယ်ခင်ဗျာ။လောကဝယ်ခွင့်မရဘူးဆိုရင်နှစ်ချင်းပြန်တော့မရတော့ဘူးပေါ့။အဲ့မှလူစားတာကောင်းတယ်။အဲ့မှာလူစားလို့မရတော့ဘူးဆိုရင်တော့ရွာမှာအချစ်ပြုတ်ပြီးလူစားမယ်ဆိုရင်တော့ခက်ခဲတယ်ခင်ဗျာ
။သူကဖိုးလာမော်ရွာသားကန်းကြီးရေလုံသားကိုထုံးမင်းလက်ပါ။သူတို့အဓိကမိခိုနေရတဲ့ပဲ့စင်ကျုံးကိုဥက္ကဋ္ဌကိုလုတ်ကင်ခွေပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစိုးတထိတ်ထိတ်နဲ့နေလာရတာအခုဆိုတစ်နှစ်ကျော်ရှိနေပါပြီ။ပဲ့စင်ကျုံးဟာဒဝဲခရိုင်ကလောင်းလုံးကျွန်းဆွယ်မှာရှိတာပါ။ရေလုံသားတွေဟာသူတို့မိခိုနေတဲ့ပဲ့စင်ကျုံးတစ်ခုလုံးကိုဥက္ကဋ္ဌလုပ်ငန်းတစ်ခုကလောက်ကင်ခွေရှောက်ထားတာကို2018ခုနှစ်နှစ်ကုန်ပိုင်းမှာတီးခဲ့ရတာပါဒီလိုလောက်ကင်ခွေရှောက်ထားလာလို့ကကွယ်နိုင်ကြောင်းကြီးညာလွာခေါ်တဲ့အချိန်မှာစတိကြရတာပါအဲ့ဒီကတည်းကသူတို့စိုးတထိတ်ထိတ်နဲ့နေလာခဲ့ရတာပါပဲစင်ကျုံးကိုနားခိုရာနေရာအဖြစ်အသုံးပြုနေတဲ့တီးစစ်ကြီးရွာမှာကန်းကြီးရေလုံသားတူဖြစ်သူဦးထွန်းစိန်က
လ
ည်းတော့ဆိုလားမြတ်ဒီဆွေလုံးစားတယ်ဆိုတော့မစီကျောင်းမှာလေမိုးမတိုက်တဲ့အတွက်အဲ့ဒီတွင်လေးမှာကျွန်တော်တို့ဘက်ကလုံစားပိန်ခွေတောက်ဆူထားတယ်ဟိုခုခေတ်မှာတော့မိုးတန်းတော့အင်းနဲ့လေးနဲ့ဖြစ်ဝင်နာဖို့အခုချိန်မိုးရင်းဆိုအဲ့မှာစုနေကြတယ်ဗျမိုးနဲ့လေးနဲ့မှောင်တဲ့တွေဖြစ်ရင်တွင်တွင်မိုးမိုးအဲ့မှာပဲဝင်ခူရတာဟုတ်လိုင်းလေးကြီးရဆိုရင်အလေစီးရ50လောက်ထိရှိတယ်ဒီနေရာမှာလှေကက်လို့မရတော့ဘူးဆိုရင်ကျွန်တော်တို့ဘက်ကစောင်းဝနေရည်တွေအကုန်လုံးဆင်မပြေဘူးပေါ့ခင်ဗျာ။တမပြန်နေရတာကလက်တံဝေးသွားတာပေါ့။ငါဖန်ကွက်နဲ့လည်းဝေးတယ်။အခုတော့အဲ့ဒီအေက140ကျဲတဲ့ပက်စင်ကျုံးကိုရန်ကုန်မြို့အခြေစိုက် Excellent Fortune Development Group ကုမ္ပဏီကခီးသွွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဈေးခံတင်မောတွေရန်နာနိုင်တဲ့စစ်ကမ်းရေပေါ်ရေအောက်ကစားကွင်းနဲ့အိမ်ယာစီမံကိန်းတွေလုပ်ဖို့အတွက်မြေလွတ်မြေလန့်မြေရိုင်းအသုံးပြုခွင့်လျှောက်ထားခဲ့ပါတယ်ဒေသခံရေလုံသားတွေအတွက်အရေးကြီးတဲ့ကျွန်းဖြစ်တဲ့အတွက် Excellent Fortune Company ရဲ့လျှောက်ထားမှုနဲ့ပတ်သက်ပြီးဒေသခံရေလုံသားတွေဒေသအခြေစိုက်အဖွဲ့အစည်းတွေနဲ့ဒေသအရေးစိတ်ဝင်စားသူတွေကကန့်ကွက်ခဲ့ကြပါတယ်ဒဝဲခရိုင်ငါးဖမ်းလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးကျော်ကျော်သက်က
ပဲ့စင်ကျွန်းကဒီနောက်မှာရှိတဲ့စံလန်တီစစ်ခူလာမော်တနီတော်အဲ့ရနေထွက်နေတဲ့ကန်းကြီးလင်ငယ်လေးတွေရဲ့ရာဒီဦးတို့ရာဒီဦးဆိုတဲ့အချိန်မှာသူတို့ client တွေခူရပြီးရင်သူတို့စောက်သုံးဖို့ရေချိုလိုတဲ့အချိန်မှာရေချိုခတ်လို့ရေချိုပေါ်တဲ့ကျွန်းဖြစ်နေတဲ့အတွက်ဟိုဒီကျွန်းနေတော့ဒီရွာတွေကမိခူနေရတာပေါ့နော်ကန်းကြီးလေးတွေကမိခူနေရတယ်အဲ့တော့ခုနောက်ပိုင်းကဘာတွေပြဿနာတွေတက်လာလဲဆိုတော့ဒီပဲစင်ကျွန်းအခြေအနေတွေမဟုတ်ပဲစင်ကျွန်းအခြေအနေတာထားလိုက်အောင်ကိုတို့ပေကျွန်းစုတွေမှာလည်းဒီတိုင်းပဲအဲ့ကျွန်းတွေမှာအဲ့ဟို hotel နဲ့ခီးသွားလာတဲ့လုပ်ငန်းတွေဟိုတယ်တွေဆောက်လာတဲ့အချိန်မှာအဲ့ကျွန်းနောက်မှာခါတဲ့ဆိုင်ဘုတ်တွေထောင်လာတယ် ကြောင်မချာရကမ်းကမ်းပေါ်မတက်ရဆိုပြီးတော့အဲ့လိုမျိုးလှုပ်လာတဲ့အချိန်မှာဒီကျိုးစုဒီကျိုးစုမျိုးနယ်တွေကကျွန်းတွေကလည်းအိတ်ပြဒနာတွေကတက်နေပြီဖြစ်နေတဲ့အတွက်ဒီပဲစင်ကျွန်းကလည်းဒီလိုကြီးလှုပ်တော့ငယ်လေးဒီတက်ခွင့်မရတဲ့သူတို့ပိုင်တဲ့အနေနဲ့သတ်မှတ်လိုက်ပြီးတော့သူတို့ဒီကြောင်မချာရလို့လှုပ်လာတဲ့နေထိုင်မျိုးတွေကလည်းမလွဲမချောင်သာကြုံလာမဲ့နေထိုင်မျိုးဖြစ်တဲ့အတွက်ကန်နီကြီးလှုပ်သွားပြီးမှတော့ဒီအခက်ခဲကတော့ကြုံလာလိမ့်မယ်လို့ကိုကတော့ဟိုပေါ့ခံမှန်းတယ်ပေါ့နော်
ထင်ရှားတဲ့တာရကတခုအနေနဲ့ဆိုရင်လက်ရှိစလုံးလူမျိုးတွေရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။ဂျပန်ယင်းနီမြို့နယ်မှုပါဝင်တဲ့တာဆာကီကုမ္ပဏီဟာ2000ခုနှစ်ကစပြီးမြိတ်ခရိုင်ကျွန်းစုမျိုးနယ်ဒိုမဲကျွန်းအုပ်စုမှာပလဲမွေးမြူရေးလုပ်ငန်းကိုလုပ်ကိုင်ခွင့်ရခဲ့ပါတယ်။ဒိုမဲကျွန်းမှာစလုံးတိုင်းရင်းသားတွေအတော့ကိုအရေးကြီးပါတယ်။သူတို့ဟာလေငယ်လေးတွေနဲ့ငါးကင်းမွန်ခရုစတာတွေကိုရှာဖွေဖမ်းဆီးတဲ့ရေစကြက်နေရာတွေဖြစ်ပါတယ်။အဲ့ဒီကျွန်းဝန်ကျင်ဟာပလဲမွေးမြူရေးလုပ်ငန်းခွင်ဖြစ်သွားပြီးတော့စလုံးတိုင်းရင်းသားတွေဒိုမဲကျွန်းကနေထွက်ခွာပြေးလဲရပါတယ်။ဒိုမဲကျွန်းကနေကုန်းနဲ့ပူဝေးတဲ့လုပ်ငန်းကျွန်းကိုပြောင်းသွားကြရပါတယ်။လုပ်ငန်းကျွန်းဟာစစ်စတာကျွန်းအုပ်စုထဲမှာပါပြီးနေထိုင်အခြေကျဖို့အဆင်ပြေဆုံးဖြစ်ပါတယ်။ဒါပေမဲ့ပလဲလုပ်ငန်းကလည်းသူတို့နောက်ထက်ကျက်လိုက်ပါလာပါတယ်။2018ခုနှစ်မှာမြန်မာတာဆာကီကုမ္ပဏီဟာပလဲမွေးမြူရေးလုပ်ငန်းကိုစစ်စတာကျွန်းအုပ်စုဘက်ကိုထပ်မံတိုးကျက်လာခဲ့ပြန်ပါလေ။အခုတချိန်မှာတော့စလုံးတိုင်းရင်းသားတွေသူတို့ထပ်ဆုပ်ပေးဖို့နေရာမရှိတော့ပါဘူး။ပလဲမွေးမြူရေးလုပ်ငန်းတိုးချက်လာမှုကိုနှီးမျိုးစုံနဲ့ကက်ကွက်နေခဲ့ကြပါပြီ။ဒါပေမဲ့လက်ရှိအချိန်ထိတော့အစိုးရစီကတိကျတဲ့အဖြေမရသေးပါဘူး။အဲဒီလိုဖြစ်စဉ်တွေကြောင့်ကျွန်းတွေကိုလုံပိုင်ခွေတစ်ခုခုပေးတိုင်းဒေသခံရေလုံသားတွေအတွက်စိုးရိမ်စရာဖြစ်လာတာပါ။သူတို့ရဲ့စကြက်နဲ့ကြောက်ချနာခူရလိုင်းလီခူရနေရာတွေပျောက်သွားမှာကိုစိုးရိမ်ပြီးကက်ကွက်ကြတာဖြစ်ပါတယ်။ဒီကျွန်းလုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးဒီနှစ်ဇွန်လအစောပိုင်းမှာတနင်္သာရီတိုင်းဒေသကြီးအစိုးရကပြည်ထောင်စုအစိုးရကိုသဘောထားမှတ်ချက်ပေးပို့လိုက်ပါတယ်။ဘယ်လိုမျိုးသဘောထားမှတ်ချက်ပေးခဲ့တယ်ဆိုတာကိုတော့အထူးလျှို့ဖွဲ့လို့ဆိုပြီးတိုင်းအစိုးရကဆိုထားပါတယ်။ကျွန်းလုတ်ပိုင်ခွင့်ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေအတွက်ဘယ်လိုထက်သွင်းစဉ်းစားထားတယ်ဆိုတာကိုမေးမြန်းဖို့အတွက်ကုမ္ပဏီရဲ့ဖုန်းနံပါတ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တဝဲခရိုင်မှာကန်ဒီ၅ဖမ်းလေအစီး1500ရှိပါတယ်။ကန်ဒီ၅ဖမ်းလေအများစုဟာကျွန်းတွေကိုတနည်းမဟုတ်တနည်းမိခိုးနေရတာပါ။ဒီလိုဒေသခံတွေအတွက်အရေးပါတဲ့ကျွန်းတွေကမ်းခြေနေရာတွေလုံခြုံခွင့်ပေးတာနဲ့ပတ်သက်ပြီး2019ခုနှစ်ဇန်နဝါရီလတုန်းကအရက်ဖက်လူမှုအဖွဲ့အစည်း18ဖွဲ့ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်မှာပြည်သွားလုပ်ငန်းတချို့အကောင့်တွေဖော်ရမှာဒေသခံတွေရဲ့မြေနေရာအများပိုင်နေရာဆုံးရှုံးတာကတ်သတ်ခံရတာတွေကြုံရတယ်ဆိုတဲ့အချက်မြေယာပြဿနာအစ်စ်တွေဖြစ်လာနိုင်တယ်ဆိုတဲ့အချက်နဲ့အစိုးရဘက်ကဒေသခံတွေသဘောထားကိုအလေးထားသင့်တယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ထုတ်ပြန်ချက်ထုတ်တဲ့အဖွဲ့တွေထဲကတခုဖြစ်တဲ့ဒဝဲသုတေသနအသင်းဥက္ကဋ္ဌဦးစောသူရကတော့
အဲ့တော့လူတို့ကတော့ရှင်းတယ်အစိုးရကိုဟိုယုံကြည်တယ်ဒါမှမဟုတ်ယုံမရဘူးအဲ့စီးပွားရေးလုပ်ငန်းရှင်ဆိုတာလာလိုက်ခရိုနီတွေကြီးပဲတွေ့ရတယ်လူလူကဒဏ်ဖြစ်သွားပြီစိတ်ကအဲ့တော့ရင်းနှီးမြှုပ်နှံမှုဆိုလူလူကကြောက်ပြီအဲ့တော့ဒီရက်ဖက်ဖွဲ့စည်းတွေကလည်းအဲ့ဒါလူလူကအတူတူမွေးဖွားလာတဲ့ဖွဲ့စည်းတွေဖြစ်တဲ့အတွက်ဘာလို့လူလူအတိုင်းပဲစိုးရိမ်စေရှိတယ်ပူပန်တယ်ပေါ့နော်ဒါတွေကတေချာစီစစ်ပြီးတော့စိုးရက်ကဖုံဖုံလင်းလင်းနေပေါ့
ပတ်စင်ကျုံကိစ္စကိုကတ်ကွက်တဲ့ဒဝဲခရိုင်ခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါ်မူမူသူက
ဒီရေလုံသားတွေအတွက်ကိုနေရာလေးတွေထားပေးဖို့ပြီးတော့ကျမတို့ဒေသခံခီးသွားလုပ်ငန်းအတွက်ဒီကျွန်းကိုလာလို့ဖြစ်ရင်လည်းဟိုသွားလို့ရမယ်ဟိုနေရာအကွက်လေးတစ်ခုပေါ့နော်ဟိုဘလောက်ဆိုတာလိုမျိုးလေးခြံထားပေးခဲ့ဖို့စသဖြင့်အဲ့လိုမျိုးလေးတွေပြောထားတာတော့ရှိတယ်အဲ့ဒါဆိုကျန်တဲ့ဟာတွေတော့ဘယ်လိုလုပ်ဖို့အများကြီးရှိတာပဲနေရာလေးကလေအကောင်လုံးကြီးပေးပိုက်မယ်ဆိုတာမျိုးတော့စိတ်မတည်တော့ပေါ့နော်မကြောက်လဲဆိုဒီဒေသခံတွေကနှစ်ပေါင်းညာနဲ့ချီပြီးသူတို့ဒီမှာဒီကိုလုတ်ကင်စားပေါက်နေကြတာလေအဲ့ဆိုတော့ဒီကျောင်းကလည်းအဲ့လိုအကုန်လုံးပေးလိုက်လို့တော့မဖြစ်ဘူးเนาะခြံထားခဲ့ဖို့တော့လူမဲဖြစ်မှာလေ
တနင်္သာရီတိုင်းဒေသကြီးအတွင်းကပက်စင်ကျောင်းအပါအဝင်ကျောင်းနဲ့ကမ်းခြေတွေမှာမြေလွတ်မြေလတ်လုတ်ကင်ခွစ်ကိုနေပြီးတော့အခြေဆိုင်ဗဟိုမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးကော်မတီကခွစ်ပြုတ်မပြုတ်ဆုံးဖြတ်ပေးတာဖြစ်ပြီးတိုင်းအစိုးရကသဘောထားမှတ်ချက်ပဲပေးရတာဖြစ်ပါတယ်။တိုင်းအစိုးရကဘလို့မှတ်ချက်ပေးပါသလဲ။ဘိုးကော်မတီကရောဒေသခံရေလုံသားတွေရဲ့အခွင့်အရေးကိုဘလောက်ထက်သွင်းစဉ်းစားပြီးဆုံးဖြတ်မှာလဲ။ဖိုးလမော်ရွာသားကန်းကြီးရေလုံသားကိုထွန်းမင်းလက်ကသူတို့ရဲ့စားဝတ်နေရေးတွေထိခိုက်မှုရှိမှာကိုမလိုချင်ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
။ဆေးရတာသလား။ဖ
ကျွန်တော်ရဲ့စစ်ဆန္ဒအရဆိုရင်ပေးလိုက်မယ်ဆိုရင်ကျွန်တော်တို့အတွက်ဒုက္ခရှိတာပေါ့ပေးစေခြင်းမို့ပေါ့ခင်ဗျာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရအောင်လို့ကျေးဇူးတင်လို့ထူးထမ်းပေးတာရပါမယ်နေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုဇော်ကိုဇော်ဒိုးတန်ကအေးရဇာနီနဲ့ဒိုင်ယန်ချင်းတို့ဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်းတွေအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00အကျွန်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအကျွန်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Aero Nde တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျေးဇူးရှိသောနေ့လေးဖြစ်ပါစေရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ VOE America တန်ကနေပြီးဆက်လက်တန်လွှင့်နေပါရယ်။ကိုဗစ်ရေးပေါ်အခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာစနေညပိုင်းနိုင်ငံရေးစနစ်ဝိုင်းကိုစထူတင်ဆက်ပေးမှာဖြစ်ပါတယ်။အခုသတင်းပတ်မှာတော့ဒီလာမယ့်အထွေထွေရွေးကောက်ပွဲတွေကိုပြိပခအတော်လေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအောင်မြင်မြင်လုံနိုင်ကြည်ရှိမရှိဆိုတာကိုသက်ဆိုင်ရာရခိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးမေးမြန်းထားပါတယ်။ရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမင်းနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတောင်းရှိသူကုစုသောထွန်းတို့ကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်သားညွတ်ဦးပါ။လာပါခင်ဗျာအခုဒီ online ကနေပြီးတော့ဆွေးနွေးပွဲလုပ်မယ်ဆိုတော့ကိုစိုးစိုးထွန်းကရခိုင် ITB စခန်းတွေဘက်စီကိုရောက်နေပါတယ်အဲ့ဒီမှာ internet ကပိတ်ခံထားရတယ်မရဘူးဆိုတော့အခုကဖုန်းကတစ်ဆင့်ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒီဆွေးနွေးပွဲကိုတပြိုင်တည်းမဟုတ်တော့ဘဲနဲ့တူးချင်းကိုပဲအရင်ဆွေးနွေးမေးမြန်းကြည့်ပါမယ်ကိုစိုးစိုးထွန်းကိုအရင်ဆုံးဖုန်းနဲ့မေးမြန်းပါမယ်ကိုစိုးထွန်းရေဒီအဲ့ဒီကရခိုင်ဒုက္ခသည်တွေရဲ့ယူကောက်ပွဲပေါ်သဘောထားသူတို့ရဲ့စိတ်ဆန္ဒဘယ်လိုရှိသလဲဘယ်လိုများတိခောက်မိလဲဗျအ
ဲသူတို့အနေနဲ့ကတော့ယူကောက်ပွဲရှိတယ်ဆိုတာကိုတော့မှပဲမသိတဲ့သူတွေတော်တော်များရှိနေပါတယ်။အဲနောက်ယူကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းသူတို့မှဘာမှသိရှိထားတာမရှိပါဘူး။ဘယ်အချိန်မှကျင်းပမယ်။အဲဘယ်လိုပုံစံနဲ့လုပ်တော့မယ်ဆိုတာမသိပါဘူး။အထူးသဖြင့်ဒီမကြာခင်ကမှအသက်ဆီရှင်ကြီးပြည်လာခဲ့တဲ့သူတွေအဲခုမှစပြီးတော့မှယူကောက်ပွဲမှာမေးထေးရမယ့်သူတွေအနေနဲ့ကတော့ဒီယူကောက်ပွဲဆိုတဲ့ဟာကြီးကိုသူတို့မှဘာမှကိုမသိထားတာကိုတွေ့ရပါတယ်။အဲနောက်ဟိုစိပေးဒုက္ခတွေတော်တော်များကိုကျွန်တော်မေးကြည့်နေပါတယ်။အခုရောက်တဲ့နေဘက်ကသခင်နေမှာပေါ့လေ။အဲဒီမှာသူတို့အနေနဲ့ကတော့ဒီဒီယူကောက်ပွဲမှာမေးထေးတဲ့ကိစ္စကသူတို့ကောင်းထင်မှာလုံးဝရှိမနေပါဘူး။သူတို့အနေနဲ့အဲသူတို့အတွက်ကိုဟိုသူတို့မှကျွန်တော်ရဲ့ဒုက္ခဆင်းရဲနေပတ်သက်ပြီးတော့မှအဲကူညီပေးတဲ့သူတွေကတတော်ကိုနေတဲ့ခါကျတော့သူတို့မှမျိုးနှိမ့်ချက်မေးနေပါတယ်။အဲကြောင့်မလို့ဒီမေးပေးလိုက်တဲ့ကိစ္စတစ်ခုကသူတို့ရဲ့အဲဒီဘဝကိုတစ်ခုတစ်စုံတစ်ရာတိုးတက်အောင်ဆောင်ရွက်နိုင်မလို့သူတို့မယုံကြည်ကြပါဘူး။
နိုင်ငံရေးပါတီတွေရဲ့စီယုံင်းကာလကလည်းမကြခင်ရောက်လာတော့မှာပါအဲ့တော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားသွားလာခွင့်အဲ့ဒီအချိန်ဒီကောဘယ်လိုရှိပါလဲအဲ့ဒီဒုက္ခသည်စခန်းတွေ ITB စခန်းတွေအထိကိုသွားနိုင်ပါမလား
အဲနိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်ဒီတခန့်နိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်လာနိုင်တဲ့အခြေအနေမျိုးတော့တွေ့ရပါတယ်ဒါမဲ့လည်းလုံခြုံမှုအတိုင်းတာကတော့ပြောစရာဖြစ်နေပါတယ်အဲတစ်ဖက်ကလည်းပဲဒီနိုင်ငံရေးပါတီတွေနဲ့ဒီလက်နက်ကိုင်ဖွဲ့စည်းနေကြတဲ့မှာဘလောက်လောက်ထိဒီဒီနားလေမုံတိုင်းမလဲဆိုတာကလည်းပဲအဓိကကြိုက်လို့ထင်ပါလေဗ
ျအခုကျွန်တော်တို့ခမန်းကြီးသိရသလောက်ဒုက္ခတွေအားလုံးစုစုပေါင်းကတသိန်းကျော်နှစ်သိန်းဝန်းကျင်လောက်ထိရှိသွားပြီလို့ပြောပါရခင်ဗျအဲ့တော့ဒီဒုက္ခတွေရဲ့ကိုထားရှိမှုအနေထားပေါ့နော်ကျွန်တော်တို့ဘာလို့ဆိုတော့မဲစင်းပြုစုတဲ့အခါမှာခမန်းလို့ရအောင်သူတို့ကိုထားရှိမှုအနေထားကိုဘယ်လိုများသုံးသပ်မိလဲ
အခုကဒီဒုက္ခတွေသခင်မှာဒုက္ခတွေအရွယ်အတွက်အတိအကျဘယ်လောက်ရှိတယ်ဆိုတာကိုဘယ်သူမှမသိနိုင်ကြပါဘူးဟောဒီ dinema kalau dia tinggal lebih naik ni jalur sih jauh ni sih ni barai. Di sini pula kekasih dah terkuga. Lokai mah tuhan dia mian apa aga di asyik jalan dia terkini mah ni dah ni jalan jom hobi ni di ni saya kolong ni dia tapi cuma dia terpapi sih ni barai. Di luar sih ni cari kerja tu turuga di ni mah ni ni nilai me simpi di luar sih sepiro ni me simpi luar sih nampak ni awu sih me sih ni ni be tu ye aku ni lu yang ni sih ni mahu cuma luar sih tu kau pindah tu le kerana ni pindah mah terpapi jare di luar mahu mesti menyimpi ni kerja tu. Di mesin asyik sendiri tu dulu apa ini gaya, na mesin buat tu aku sendiri cakap dia tu dia mahu, tu dah aku kaki tu ni dia sendiri mahu, sendiri lo tunggu balik ya.
Aku lagi lama aku juga buat komisi ngah mesin tu dulu baru lo siapa muri di, sesiapa sekarang ni baru mahu lo tamu dia siapa bila.
Jenaroh di ni perkara tu kan ni, aku mesin dia kaca lo macam ni baru dia, macam tu tu mesti buat dia balik, dia tu dia lo tunggu dia mesti buat dia balik ya.
Ni ya, siapa yang ni gah, juga buat mesti yang mesti la ni lah, sulu la gah. Macam mana ni betul ni ya ni betul tercari ni aku lama sudah ada ya ni di lakukan ni awak siapa lah?
Lama siapa le? Tuh umat solusian jenar tu di pelawa muka ni betul masih bini pelawa muka ni betul pasti tu yang cikgu ni tu siapa le? Nampak ni aku tu cakap orang tu ni yang ni tu siapa le? Di luar ni si ni kan ni betul di macam apa jujur ni ama asal saya mung ni solusian, dah mung solusian ni ber di mepi ni ni si ni muka ni.
ก็ผมช่วยดูดามสามีพี่ผู้สูงชีพไม่เป็นไหนเดียคนในสังคมไม่ต้องมาชี้เนี่ยบ้างเลยจ้ะผู้พี่เนี่ยอะไรเราพี่ข้าก็เราพี่มาส่วนที่นั่งสังกัดลงจากมาพี่เขยเลยข้าจ้ะเราแต่ทั้งสังกัดเราบอกว่าอยู่กับพ่อแม่จ้ะเราก็ไอ้ที่ทำมาชี้ที่ไม่เป็นผู้ดีชี้นี่ก็ปลุกมีอาชีพเกี่ยวอะไร
ฉันก็ท้าวว่าเมียจ้าเขี้ยบอะไรจ้ะแต่แม่ที่ท้าวก็สิการีบีดมาท้าวสิงาดูดีอาเจียงมาโรที่เมื่อที่นงาหนังเงี้ยปารีเนี่ยที่หนังเงี้ยปารีเมื่อที่นู้นพูดอะไรเดี๋ยวสัวสัวเรื่องตัวเดียวผมมาอากูยุ่งจีมุ่งเรื่องอ่ะคนนี้ล่ะเขี้ยดชีบอะไรคุณนับไปมาปูบีดมาสุราเนี่ยบีดอ่ะเล่นงานปฏิบัติที่กบชีลานี่เดี๋ยวข้าจ้าโรที่ผมมาเลยไป ที่สวัสดีพี่ต่อเลยปอนะที่ปารีสเพื่อการท่องเที่ยวปีนั้นปีที่ดูทุกวีปอมาอาจจะไม่ได้ทำมุ่งเดียวมาตัวเดียวได้ข้าจ้าโรที่นั่งเงี้ยสมิจิปอมาที่ปารีนั่งเงี้ยสมิจิปอมาแล้วที่เก้าที่เราเรียกสวัสดีปอมาแล้วตัวเราก็ยังจะมุ่งเนี่ยล่ะเนี่ยสิ่งที่มาชีบอะไรนั่นก็คือที่ตั้งแต่ปารีสเรียกสิ่งที่ไม่สูงเลยเป็นตัวก็อันไหนอ่ะปารีสที่ชีบอะไรนั่นก็ปีนี้นั่นก็ที่มาตาอาเมียสุอันไหนอยากชีบีดมาสูงที่สุดนั่นคือเป็นเมลี ที่สุวาเพื่อการคนที่พอปีนี้สุวาเพื่อการคนที่พอทำมาชีได้ปีนี้สุวาผมมาปีทางสุวาก็เลี้ยงมือเลยชินเดียข้าจ้ารอยี่เก้าเดือนนี้เนี่ยนั่งเงี้ยกูนั่งเงี้ยกูช่วยสุวาเพื่อที่ได้ปงเงินเลยไอ้ที่สุวาเนี่ยบีดมาดีตามมาชีได้ดีตั้งแค่ตั้งนานเลยช่วยชีวิตของคนที่ปงเงินเลยก็ยังกูลีฮับมึงไปอันนี้เสียดีชีบาร์เลยแต่จำบ่ได้ที่เราเคยดูทุเรศบ่เลยทุกที่ที่เจริญมาเนี่ยดูเลยดีแค่บูดอพยาโลชินอ่ะ
ที่สิบสี่เดือนที่เราดูเขาไปดูเดทมาแล้วที่นั่งเงี้ยปาร์ตี้สิบเนี่ยปอนะถ้าเกิดยังกูอาดมือลูกอาเมียพี่เดลงวัวกูสิบปองวันจันทร์มันไม่ชินเดทุกเดือนตลอดมีอะไรขายอะไรบ้างโอเคแต่พอเราในเงี้ยปอสิบเปล่าเลยนี่ท้าบ่เนาะแล้วที่เราเช่นเนี่ยที่เราไม่สูงเนาะแต่กินอะไรเปล่าอย่าขายที่ได้ก็อย่าขายปาร์ตี้ดูทักคำบูปูวิโรอาเก้ามาเลยแล้วตลอดมีในเงี้ยปอสิบเปล่าไม่เป็นมือที่ไกลลามไม่สูงเดทละกันปาร์ตี้จะปูวิโรมที่ไกลไ
Yugabuima, Peter Ruby Namley Abale, Peter Ruby, the Pombaldi at the Kushibale, Era Bale Soro, Yugabuima, Mate by Quincy, the Peter Ruye, Balaya Kaino, Michi Ma, the Yugabuga, the Yawin Bale, so they get the champion Machide Kacharo, or Beniabu Mate Daga, Amyazu Nine Duga, the Lotto Woteme, Swapshime, the Lotion in Chito Balime, it is a lotion, eh? The outside from your moon, she did a party to Bono, Tamulosin, a quinta de Paritiga, the little war, a swap with the war, Tito Tote Hamachaloshi, Pubido Mapi to do a go, Nanga Sosomuni Pupila and Poshibari, that will be to Ruga, Nalit of Poposhi Mashibabu, at the Pemalebe, did I get party to Malebe, a Kaki Munich to Niari Logeno Tiabari, to do on Negaro, Lulikuku nine shame, or Nidi Logeno Tongue Bari, Najamolo de Tayabari, but the Yukaway. เมษินาเนี่ยจัญญาโตติชาติยะบีนะปิโลရှင်เมษิซื้อยังไปคืนยาบีสุโลရှင်တော့ตลอดโกโหอ้าตรงคอนไซต์조사ဖို့လွယ်တဲ့အခြေအနေမှာရှိနေပါတယ်ဗျာဒီအားလုံးကိုဆိုင်လို့ရမယ်ပို့ပြီးတော့ခက်ခဲမယ်ဆိုတာလူလူထောက်ခံမှုကိုဆူလိုတာလားပြိပကအခြေအနေကြောင့်လားဘယ်လိုကြောင့်ပါလဲအဲပြိပကအခြေအနေကြောင့်ဖြစ်ပါတယ်နောက်တစ်ခုကပြိပကအခြေအနေအထက်မှာဖြစ်လာမယ်နိုင်ငံရေးဆိုင်ရာအကျိုးဆက်တွေကိုပြည်သူလူ
ဒီပါတီကိုမိတ်ဆက်မယ်ဆိုတဲ့အခြေအနေမျိုးတွေတော့မရတော့ပါဘူးပြည်သူလူထုကိုနိုင်ငံအမြင်ဖော်ဖို့အရင်အရေးကြီးလာပါတယ်အဲ့တော့ပြည်သူလူထုကိုနားလည်နိုင်လောက်တဲ့စကားတွေပြောရပါမယ်အစည်းအဝေးတွေလုပ်ရပါမယ်ဘယ်လို့ရှိရင်နိုင်ငံရအာမခန့်ချက်တွေဘယ်လိုဖြစ်နိုင်နေဆိုတဲ့အခြေအနေမျိုးတွေကိုလည်းပဲပြောရပါလိမ့်မယ်ဒါတွေကိုပြောနိုင်လို့ပြည်သူလူထုကနားလည်တဲ့ဖော်ပေါက်တွေအခါကြားမ
ထောက်ခံတဲ့လူလူတော်တော်များများရှိလာတာကိုလည်းကျွန်တော်တို့သတိထားမိပါတယ်အဲ့တော့ဒီအနေအထားကလူလူကပို့ပြီးတော့ radical ဖြစ်လာတဲ့နိုင်ငံရေးပါတီတွေကိုစိတ်ပြတ်လာတဲ့ဒီအခြေအနေကအေးအေးကြောင့်လို့ရောအေးအေးလှုပ်ရှားမှုကြောင့်လို့ရောဆက်ဆက်ပါသလား
တကယ်တော့အေကိုအေလှုပ်ရှားမှုကြောင့်လို့တရားပြောနေကြပေမဲ့ဒီအေကိုထောက်ခံတော့ကြတဲ့အကြောင်းတွေအေကိုပို့ပြီးတော့အကြိုက်တွေ့လာကြတယ်တနည်းအားဖြင့်အေလို့မဟုတ်ဘူးပေါ့လေဒီစည်းစဲညီနိုင်တယ်နိုင်ငံဒီနိုင်ငံပါတီနိုင်ငံရလူထုဟိုမေစနာလူထုရေးမေစနာအရာဖြစ်အောင်ကြိုးစားကြတယ်ဆိုတဲ့အပိုင်းတွေကအရင်ကအားနေလာခဲ့တဲ့အခါကျတော့ဟိုဒီလက်နက်ကိုင်တုံးပြနေတဲ့အဖက်ကိုပို့ပြီးတော့ဥတည်တော်တာဖြစ်ပါတယ်လက်နက်ကိုင်ကမှပဲဟိုရွေးစရာတခုမရှိတဲ့ခါမှလာသူ့ဖို့ကိုရွေးနေတဲ့တဖော်မျိုးဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့ရဲ့တုံးသက်ချက်ကတော့ဒီအေးအကြောင်းဖြစ်တယ်ဆိုတာနဲ့ဆက်လို့ရှိရင်ဘာကြောင့်မို့လို့ဒီနိုင်ငံအရာနိုင်ငံအရာပါတီနိုင်ငံအရာဒီအစိုးရဖွေးတာတွေအစိုးရရဲ့တည်သူ့ဆောင်မှုတွေကိုပြည်သူလူထုဖက်ကနေပြီးတော့မှစစ်ပြက်လာခဲ့ရတယ်လေဒီအစိုးရဒီမှာပါတဲ့အခက်အခဲပါတဲ့လူရဲ့ရှေ့ရှိနေလို့လေဒါမို့လို့ရှင်လည်းပဲဒီ Facebook ဆက်ပြည်စမှုတွေကဘယ်လောက်ထိအရေးကြီးနေတယ်လဲဒီပြည်စမှုတွေကိုလုပ်ပေးမှပြည်သူလူထုဖက်မှနေပြီးတော့ဒီပါတီနိုင်ငံရေးနဲ့အသာကျလာမယ်ဒီမိုကရေစီကိုယုံကြည်လာမယ်အဲဒီထက်ပိုပြီးတော့မှ liberal ကိုပိုပြီးတော့မှဥတည်လာမယ်ဒီစဉ်ညီနိုင်တဲ့အပိုင်းတွေကိုပိုပြီးတော့မှဟိုလူထုကသဖောက်ပေါက်လာမယ်အဲဒီလိုမျိုးတွေဆောင်ရွက်ဖို့လိုပါလေဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အခုရွက်ောက်ပွဲလုံးမဲ့အခြေအနေနဲ့ပတ်သက်လို့ဒီဒေတာတွေမှာ AA ကနှောက်ရှက်တာမျိုးတွေကြုံရနိုင်ပါလားအခုအနေအထားမှာ AA ကဒီရွက်ောက်ပွဲနဲ့ပတ်သက်လို့သဘောထားတစ်ခုခုပေးတာရွက်ောက်ပွဲမဲပြီးလို့ရှင်နှောက်ရှက်မယ်လို့ပြောတာချင်းချောက်တာမျိုးတွေရောရှိပါလား
ကျွန်တော်တို့တတိထမင်းပါတယ် AA ကနေပြီးတော့မှထုတ်ပြန်ချက်တစ်ခုရှိခဲ့ပါတယ်အဲ့ဒါကပါလေဆိုတော့ဒီနိုင်ငံပါတီတွေအနေနဲ့တာဝန်လို့ရှင်လည်းပဲရွက်ောက်ပွဲကော်မရှင်အနေနဲ့ရွက်ောက်ပွဲလုံးမဲ့ဆိုလို့ရှင်သူတို့နဲ့ဆွေးနွေးနိုင်မှုတွေလုပ်ရမယ်ဆိုပြီးတော့မှပြောခဲ့တာတစ်ခုရှိပါတယ်ဆိုတော့ဒါကဒီဒီအေဖကကောင်းဆောင်တွေအနေနဲ့ဒီတူတူရဲ့အခင်ငယ်တာအရေးပါတဲ့ဟာကိုပြရှင်းနေတာမျိုးဖြစ်ပါတယ်။ဟိုတစ်ဖက်မှာလည်းပဲဒီအောက်ရှေ့မှာကြာတော့ပါတယ်ဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီမေ့စင်တာနေနောက်ပြီးတော့မေ့ယုံတွေရဲ့လုံခြုံရေးပေါ့လေ။အဲနောက်ဒီမေ့ထိမေ့လာတဲ့တူတူရဲ့လုံခြုံရေးနောက်ဒီလုံခြုံရေးကိုတာဝန်ယူရတဲ့ဒီဒီတက်မတော်နဲ့ဒီရေးတွေပေါ့လေ။အဲတူတူတွေရဲ့ဒီဒီအေလုံဘုံကံဘုံလုံဆောင်ဘုံတွေအနေထားမှာလည်းအများကြီးမုန်တည်ပါတယ်ဆိုလိုချင်တာကသူတို့အနေနဲ့ဒီပြည်သူလူထုတွေရဲ့မေးပေးတဲ့နေရာလေးကိုတာဝန်အလျောက်ဆောင်တက်ပြုမဟုတ်ပေနဲ့အဲ့ဒါပို့ပြီးတော့မှမေးစင်တာနေမှာရှိတဲ့မေးရုံတွေကိုလုံခြုံရေးထက်ပို့တဲ့အဲဒီလုံချမှုတွေလုပ်လို့ရှိရင်အေဖကလည်းပဲတနည်းတစ်ခုနောက်ဆားနိုင်ရှိရှိပါတယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာလို့ရှိရင်ဒီအကျိုးဆက်ကဒီမေးရုံတွေရဲ့လုံခြုံရေးကိုထိခိုက်လာနိုင်ပါတယ်ဒီခါမှာပြည်သူလူထုဘက်ကလည်းပဲမလုံးမရှုံးခင်စားလာလို့ရှိရင်ဒီမေးပေးဖို့အတွက်ကိုသူတို့တော်တော်လေးကိုစဉ်းစားတော့ပါလိမ့်မယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အတွက်ကြောင့်မို့လို့ဒီရခိုင်ပြည်မှာဒီရေကောက်ဝေကောက်ဖြစ်လာဖို့ဆိုတာကတော်တော်ကိုမလွေတဲ့အခြေအနေမျိုးရှိတယ်ဖက်ဆော့တော်ဆုံးကစဉ်းစားရမယ့်အခြေအနေမှာရှိနေပါလိမ့်က
ဟုတ်ကဲ့ကျေးဇူးပါကိုဇော်ထွန်းကြီးပြောရမယ့်ဆိုရင်ခုနကအေအေကိစ္စကလည်းအေအေကိုအစိုးရကနေပြီးတော့ចမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ခါကျတော့ကော်မရှင်နေနဲ့လည်းအေအေကိုတည်းရဲ့ညှိနှိုင်းဖို့ခက်မယ်ထင်ပါတယ်အဲ့တော့ကော်မရှင်ဘက်ကမညှိနှိုင်းဘူးဆိုရင်လုံခြုံရေးကဒီမဲယုံတွေနဲ့ပတ်သက်လို့သူတို့အာမခံနိုင်ဘူးဆိုတဲ့သဘောတော့ဖြစ်နေတာပေါ့အ
ဲအဲ့လိုမျိုးပြောလို့ရပါတယ်အဲတစ်ဖက်မှာလည်းပဲဒီ
ဒီနိုင်ငံဒီဒေသခံနိုင်ငံပါတီတွေနောက်ဒေသမှာလာပြီးတော့မှပြိုင်မယ်ပါတီတွေအနေနဲ့ဟိုအေးနဲ့တနည်းတစ်ပုံဆက်ဆက်ပြီးတော့မှနားလည်မှုယူနိုင်ကောင်းယူနိုင်ပါလိမ့်မယ်အဲဒါမျိုးတွေကိုကြိုးစားနိုင်လို့ရှိနေပဲတချို့တော့မစ်စနာနေတွေမှာပြဿနာပုံပေါင်းနိုင်ရှိနေတော့မလို့လဲကျွန်တော်တို့ကဟိုအကောင့်ဖက်ကနေကြည့်တာလေးရှိပါတယ်ဗျာဒီခိုင်တိုင်းသားမျိုးနယ်များအစည်းအရုံးကကုစစောထုံးဖြစ် ဘလို့သုံးသပ်မိတယ်လဲရှင်းဆုံးအဲ့ဒါလေးဖြေပြီးပါဦး
လုံးလုံးဆယ်တော့နေပြီးတော့ရေကောက်ဘက်ကော်မရှင်ကမြန်မာတိုင်းနိုင်ငံလုံးကိုရေကောက်ဘက်ရှိမယ်ဆိုပြီးတော့ကြေညာထားတာတွေ့ရပါတယ်။မြန်မာတိုင်းနိုင်ငံလုံးကိုဆိုလို့ရှိရင်ရခိုင်ပြည်နယ်နဲ့အကျုံးဝင်တဲ့အတွက်ကြောင့်မလို့ကျမတို့ရခိုင်ပြည်နယ်မှာလည်းပဲရေကောက်ဘက်ရှိလိမ့်မယ်လို့ကျမတို့မျှော်လင့်ရပါတယ်ရှင်။ဒါပေမဲ့အခုလိုအခြေအနေမှာရေကောက်ဘက်လုံးဖို့ကရခိုင်ပြည်နယ်ရဲ့ပြည်နယ်တစ်ဝက်နီးပါးရှိတဲ့မြို့နယ်တွေမှာအခက်အခဲများစွာကြုံနေရပါတယ်။အင်တာနက်ဖြတ်တောက်ထားမှုတကြောင်နောက်တစ်ခုကနေပြီးတော့ဒီစစ်စင်ရေးတွေပို့ပြီးတော့တင်းမာလာကြောင်လာတဲ့အတွက်ကြောင့်မလို့ဒီလမ်းမဲ့ရွှေကောက်ဘွဲအခြေအနေဟာရခိုင်ပြည်နယ်မှာအမြဲတမ်းစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်။ဆိုတော့ဒီလိုမျိုးစိုးရိမ်ရတဲ့အခြေအနေကိုနေပြီးတော့ဖြေရှင်းဖို့ကကျွန်တော်တို့ရွှေကောက်ဘွဲကော်မရှင်ရဲ့နောက်တစ်ခုကအစိုးရရဲ့နဲ့တတ်မှတ်တော့နောက်ရခိုင်တပ်တော်ကြားထဲမှာနေပြီးတော့တိုင်းဒေသတစ်ခုထိအစ်စစ်စင်ရေးတွေရှော့ရှာမယ်သို့မဟုတ်ရက်တန့်ထားမှသာလျှင်တော့ရခိုင်ပြည်နယ်မှာရွှေကောက်ဘွဲတွေဖြစ်ထွန်းမှာပါရှင့
်။အခုကကျွန်တော်တို့သတိထားမိသလောက်ဒုက္ခတဲ့အရေးအတွက်ပေါ့နော်ဆစ်ရှောင်းဒုက္ခတဲ့အရေးအတွက်ကလည်းတသိန်းကျော်နှစ်သိန်းပြီးပြီးဟာဝင်းကျင်ထိဖြစ်လာပါပြီ။ဒါဖြင့်မျိုးနယ်တစ်ခုကနေပြီးတော့အခြားမျိုးနယ်ကိုရွှေ့ပြောင်းနေရတဲ့ဒုက္ခတွေလည်းရှိနေရလို့သိရပါတယ်ခင်ဗျာ။အဲ့တော့မဲဆင်းရဲ့ကောက်ခံတဲ့နေရာမှာအခက်အခဲတွေအတော်များရှိမဲ့ပုံရှိပါတယ်။မတ်တူပေတို့ဒါနဲ့ပတ်သက်လို့ဘာများပြင်ဆင်ထားပါလဲ။အဓိကဒီ IDP ဒေသကမဲဆင်းနေမှမကန်ကန်ထွက်လာနိုင်အောင်လို့ဆို
အဓိကတော့နေပြီးတော့ကျမတို့လက်ရှိအခြေအနေမှာဒီဆေးရွှေရှောင်ပြည်သူတွေကနှစ်သိန်းနဲ့ထက်ရှိတယ်လို့ဖော်ပြကြပါတယ်။ဆိုဒီပုံမှန်အနေထားတစ်ခုမှနေပြီးတော့ကျမတို့ပြည်သူတွေကိုစည်စည်ဆောင်ရွက်တာတောင်မှရေကောက်ဘွဲကော်မရှင်တွေကဖိစစ်စစ်အမှားယွင်းနေရှိခဲ့တယ်။နောက်တစ်ခုကပြင်ဆင်ရတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဆိုတော့ဒီပြည်သူတွေကိုနိုင်ကိုကလည်းကိုမေးပေးမယ်အခြေအနေပါနေပဲကိုရဲ့အချက်လက်တွေမှန်ကန်သလားဆိုတဲ့ဟာကြည့်ရတဲ့အခြေအနေကသာမန်အခြေအနေမှဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမှနေပြီးတော့ရခိုင်ပြည်နယ်မှာဒီစစ်ဘေးရှောင်နှစ်သိန်းကျော်ဖြစ်နေတဲ့အတော်တွင်နောက်တစ်ခုကဒီစစ်စင်ရေးတွေနေပြီးတော့ပြင်းထန်နေတဲ့အခြေအနေ clearance operation လုပ်မယ်ဆိုပြီးတော့စာတွေထွက်တာလည်းရှိတယ်ကျွန်မရဲ့မဲဆန္ဒနယ်မှာဆိုလို့ရှိရင်နှုတ်နဲ့ဒါပြောဆိုမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်ပြည်သူတွေကပြောဆိုလာကြပါတယ်ဒါကြောင့်မလို့ဒီမတည်ငြိမ်တဲ့ပြည်သူတွေမတည်မငြိမ်သွားနေရတဲ့အခြေအနေနောက်တစ်ခုကကျွန်မဒါကိုသုံးသပ်ကျွန်တော်တို့ရခိုင်ပြည်နယ်အခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှိရင်အခုရခိုင်ပြည်သူလူထုကရွေးကောက်ပွဲကိုစိတ်မဝင်စားကြပါဘူးရှင်ကျွန်တော်တို့ဘယ်ချိန်ခါမှသူတို့အသက်အန္တရာယ်နဲ့နေမလဲဆိုတော့သူတို့အသက်ကိုလုပြီးတော့ပြေးနေရတဲ့အခြေအနေမှာရွေးကောက်ပွဲကော်မရှင်နေနဲ့ဒါတွေကိုတည်ငြိမ်အောင်မဆောင်ရွက်ဘဲနဲ့နေပြီးတော့ဆောင်ရွက်ဖို့ကအင်မတန်ခက်ခဲပါလိမ့်မယ်ရှင်
ဟုတ်ကဲ့ခုနကကျွန်တော်ကုစစောထုံးနဲ့ပြောတဲ့ခါမှာလဲသူကအဲ့ဒါထည့်ပြောပါတယ်အဓိကအထူးသဖြင့်ပေါ့နော် IDP ဒေသတွေမှာ IDP ဒုက္ခသည်တွေကရုပ်ောက်ပွဲနဲ့ပတ်သက်လို့စိတ်မဝင်စားကြတော့ဘူးဘာဖြစ်လို့လဲဆိုတော့သူတို့လူလားချက်တွေလည်းဘာမှလည်းမလုပ်ပေးနိုင်တော့သူတို့စိတ်ပြက်လာကြတယ်နိုင်ငံကြီးကစိတ်ပြက်လာကြတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်တော့တကယ်တမ်းကရခိုင်ဒေသကရခိုင်ပါတီတွေကပို့ပြီးတော့အားကောင်းတာပါအဲ့တော့ဒီလူတို့ကမဲပေးဖို့စိတ်ပြက်လာမယ်ခုနမဲပေးတာတွေခုနပြောလို့အနှောက်အယှက်တွေဖြစ်လာမယ်ဆိုရခိုင်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပတဲ့အခြေအနေတစ်ခုကိုမဖြတ်သန်းခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ကတော့အနေနဲ့မြင်တာကတော့ရှင်းရှင်းကျွန်တော်တို့ပါတီတွေထိခိုက်တယ်ဆိုတာနဲ့ကျွန်တော်တို့ပြည်သူတွေထိခိုက်မှာကိုစိုးရင်ပါတယ်ရှင်ကျွန်တော်တို့ပြည်သူတွေမရှိဘဲနဲ့ပါတီဆိုတာဖြစ်လာနိုင်မှာမဟုတ်ပါဘူးနိုင်ငံရေးဆိုတာလည်းကျွန်တော်တို့ဖြတ်သန်းနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ပြည်သူတွေအသက်နဲ့လူပြီးတော့ပြင်းနေရတဲ့အချိန်ခါမှာနောက်ခုကနေပြီးတော့ဒီသူတို့စစ်ဘေးရှောင်တွေအတွက်အစိုးရကတိုင်းတာတစ်ခုအထိသူတို့တင်းကြီးအောင်အစားအသောက်အနေထိုင်လုံခြုံရေးဓာရီကိုမဆောင်ရပေးနိုင်ပဲနေတတူကပြင်းနေရတဲ့အချိန်ခါမှာသူတို့စိတ်ပြက်တယ်နောက်တစ်ချက်ကနေပြီးတော့ကျမတို့ရခိုင်ပြည်သူတွေက2015ကတည်းကလည်းကျမတို့တွေဟာတာဝန်ကျေခဲ့ကြပါတယ်ဖက်ဒရယ်ကိုဖြတ်တန်းဖို့ကျမတို့ရခိုင်ပြည်သူတွေဟာတိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးရတော့ကိုချိန်မိပြီးလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာရခိုင်ပါတီတွေအနိုင်ရခဲ့ပါတယ်ဒါပေမဲ့တကယ်တမ်းလွတ်တော်တွေကိုရောက်သွားတဲ့အခြေအနေနဲ့အခုရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တဲ့အခြေအနေနဲ့ရခိုင်ပြည်သူတွေဟာနေပြီးတော့ဒီဒီမိုကရေစီဖြစ်စဉ်နဲ့သူတို့မဲပေးထားတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကပြည်နယ်မှာဒီလောက်အနိုင်ရရသားနဲ့နေပြီးတော့ကျမတို့ဖွဲ့စည်းပုံတွေမပြေဆင်နိုင်တဲ့ကြောင့်မလို့အစိုးရမဖွဲ့နိုင်တဲ့အခြေအနေပေါ်မှာလည်းရခိုင်တွေကကျမတို့ပြည်သူတွေကနေပြီးတော့ပါတီတွေကိုစိတ်ပြက်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကိုစိတ်ပြက်တာပါရှင့
်ဟုတ်ကဲ့ အဲ့တော့အခုရွက်ကောက်ပွဲနီးကပ်လာပြီးဆွေးကာလာရောက်တော့မယ်မထုမီတို့ပါဝင်ကုစရိအနေနဲ့ဆွေးကာလာလုံနိုင်ချီလှောက်ရှားနိုင်ချီရောရှိရလားအခုအနေထား
ဒီကြအပြောင်းရမယ်ဆိုလို့ရှင်ကျွန်မမက်ဆန္ဒနေကိုအချင်းချင်းအချိန်ခံပြီးတော့ပြောရမယ်ဆိုလို့ရှင်ကျွန်မဆိုလို့ရှင်အမ်းမှာကျွန်မရဲ့မက်ဆန္ဒနေအမ်းမှာဒီဒလက်ဖတ်ဆိုလို့ရှင်ကျွန်မနေပြီးတော့သွားလို့လာလို့အဆင်မပြေတာနေပြီးတော့တော့ဟိုကြခဲ့ပြီရှင်ကျွန်မတို့ပြည်သူတွေအမှဆန္ဒရိုက်ခါတွေဟိုပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့ဖုံးဆက်ကြတယ်နောက်ဒီလက်နဲ့ကျင်းနေကြတ ဒီလိုမျိုးအခြေအနေဟာကိတူနဲ့ဆက်တော်ကိုယ်စားလှယ်နဲ့မတွေ့ဆုံနိုင်တဲ့အခြေအနေဟာနေပြီးတော့ကျွန်တော်တို့ ဒီ6လမကကျော်လာခဲ့တဲ့အခြေအနေတောင်မှရှိခဲ့ပါတယ်အခုလာမယ့်2023ဆိုလို့ရှိရင်ဒီချက်ဆိုးရွားတဲ့အခြေအနေရှိနိုင်တယ်ရှင်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့ဒီကျွန်မမဲဆန္ဒနယ်ကိုအခြေခံပြီးတော့ပဲပြောပြောရခိုင်ပြည်နယ်မှာနေပြီးတော့ဒီကျွန်တော်တို့တိုက်ပွဲတွေအခြေအနေကိုပဲပြောတိုက်ပွဲအခြေအနေနေနဲ့ပတ်သက်ပြီးတော့ပဲဆိုဆိုရခိုင်ပြည်နယ်နေပြီးတော့ဒီအေးအေးချမ်းချမ်းမဖြစ် တ်လုပြီးတော့ပေးရတဲ့အချိန်နေမှာလွတ်တော်ကိုယ်စားလှယ်လောင်းတဲ့အနေနဲ့ပါတီအနေနဲ့ဘလို့လို့စည်ရုံးလေးကိုလောက်ရမှာလဲရှင်ကျမတို့ဒီလိုမျိုးအချိန်တွေမှာလုပ်ဖို့ကအင်မတန်ခက်ခဲပါတယ်နိုင်ငံရေးဆိုတာကျမတို့တည်ငြိမ်တဲ့အချိန်တွေတည်းရဲ့နောက်တစ်ခုကနေပြီးတော့ထူးသဖြင့်ဒီလုံခြုံရေးအချိန်တွေရှိတဲ့နေရာမှသာလေကျမတို့နိုင်ငံရေးကိုဆောင်ရွက်လို့ရတဲ့အချိန်တွေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီပါတီတွေစည်ရုံးလေးတွေဆောင်ရွက်ဖို့အကန့်အသတ်များစွာနဲ့ရင်ဆိုင်နေရတယ်နံပါတ်၁ကျမတို့နေပြီးတော့ပြည်သူတွေကိုနိုင်ငံရေးကိုစိတ်ဝင်စားလာအောင်နိုင်ငံရေးကိုနေပြီးတော့ကျမတို့ဒီမိုကရေစီကိုဖျက်ဆီးဖို့အတွက်ပြောတာဆိုတာထက်ကျမတို့ပြည်သူတွေကနေပြီးတော့ဒီအခွင့်အလမ်းတွေကိုရဖို့အတွက်အဲကျမတို့ပြည်သူတွေအခုလက်ရှိရှင်မှာအခြေအနေမရှိပါဘူး။ဒါကြောင့်မလို့ကျမတို့ကဒီပြည်သူတွေရှိမှသာလေနိုင်ငံရေးကိုလုပ်လို့ရမှာဖြစ်တဲ့ကြောင့်မလို့နိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ရမှာမလို့ဒီပြည်သူတွေရဲ့နံပါတ်၁လုံခြုံရေးအခြေအနေဟာကျမတို့ရွေးကောက်ပွဲမှာအရေးကြီးပါတယ်။ကျမတို့ရဲ့ရွေးကောက်ပွဲစီအရေးကြီးတယ်လို့ပဲကျမတို့ပြည်သူတွေရဲ့လုံခြုံရေးကထိုထက်မကအရေးကြီးပါတယ်။ဒီပြည်သူတွေရဲ့လုံခြုံရေးနဲ့သူပြည်သူတွေရဲ့နေထိုင်မှုပုံစံတည်ငြိမ်မှသာလေနေပြီးတော့သူတို့နိုင်ငံရေးကိုစိတ်ဝင်စားကြမှာဖြစ်ပါတယ်။ဆိုတော့နိုင်ငံရေးဆိုတာနေပြီးတော့ပြည်သူတွေရဲ့အရေးမို့လို့ပြည်သူအရေးစီနေတဲ့တူဝစောင့်ဝတ်နေရေးတောင်မပြေလည်ပဲနဲ့ပြည်လွှတ်နေရတဲ့အခြေအခါမှာပါတီတွေရောနိုင်ငံရေးသမားတွေရောမဲဆွယ်စည်းရုံးဖို့ကိုမဆိုထားပြီးဒီတိုက်ပွဲတွေကိုရပ်တန့်ထားဖို့ဒီရေကောက်ပွဲကိုဖြစ်ထုံးလာဖို့ဆိုတော့မှကျမတို့မှာအတော့ကိုခွန်နဲ့အားနဲ့လောက်ရမယ့်အခြေအနေမှာရှိပါတယ်။ဒီအခြေအနေကိုဒီပြီးတော့အစိုးရကနိုင်ငံရေးစိတ်ဆန္ဒနဲ့ဖြည့်ရှင်းဖို့လိုပါမယ်ရှင်
။နိုင်ငံရေးစိတ်ဆန္ဒဆိုတဲ့အပိုင်းကိုကျွန်တော်နောက်တစ်ဆင့်ကျွန်တော်မေးပါမယ်။ဒါမှဒီမှာဖြတ်မေးချင်တာကအခုလက်တလုံးမှာအစိုးရကလည်းစစ်စင်ကြီးတွေတိုးမြင့်ပြီးတော့ဆောင်ရွက်တယ်။တစ်ဖက်မှာအေးအေးဒီရခိုင်လက်နက်ကိုင်အဖွဲ့ကရောတစုံတရာရေကောက်ပွဲနဲ့ပတ်သက်လို့ချင်းချောက်တာမျိုးရောရှိပါလားခင်ဗျာ။
လုံးလုံးဆယ်တော့ကျမကြုံခဲ့ရတဲ့ပတ်ဝန်းကျင်မှာမိသူတို့တယောက်ကမှကျမကိုချင်းချောက်တာလေကျမမကြုံဘူးပါဘူးဒါပေမဲ့ကျမတို့ပြည်သူတွေကြုံရနိုင်တယ်အဲတချို့နေရာတွေမှာကျမအစောစောကကျမမစ္စန္နာနဲ့အန်းကိုဥပမာပေးတယ်လို့ပဲနေပြီးတော့ဒီလက်နက်ကြီးတွေကြားလို့တဲ့ကြောင့်မလို့ဆေးကုဖို့မြို့ပေါ်ကိုလာမဲ့ပြင်ဆင်တယ်ကျမတို့ကလည်းဒါကိုနေပြီးတော့စူးစမ်းအားထုတ်တာတော့မှအဲဒီပြီးတော့ဒီဟာတွေဟာဆေးကုတော့ဖို့အတွက်နေပြီးတော့လွယ်လွယ်ကူကူချွတ်ချွတ်မွတ်မွတ်မထစ်ခဲ့ဘူးရှင်တော့ဒီလိုကျမတို့ရဲ့ပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေရခြင်းကလည်းကျမတို့မဲဆွယ်ဖို့အတွက်မလုံခြုံတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ဒီလွတ်တော်ကိုယ်စားလှယ်ကိုလက်ရှိအချိန်မှာချင်းချောက်မှုမရှိဘူး။ဘူးမချင်းချောက်တာကိုကျမမခံရဘူးပဲမဲ့။ကျမပြည်သူတွေချင်းချောက်ခံနေရတာ၊ကျမပြည်သူတွေထွက်ပြေးနေရတာဒီအဲကျမချင်းချောက်ခံနေရတာ၊ကျမနေပြီးထွက်ပြေးရတဲ့အားနဲ့အတူတူပါပဲရှင်။ဒါကြောင့်မလို့နေပြီးတော့နေနေအေးချမ်းမှသာနေပြီးကျမတို့ရေကောက်ဖွဲ့ကိုဆောင်ရွက်လို့ရမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ဒီနေရာမှာအစိုးရကလည်းအေးအေးအဖွဲ့ကိုအချမ်းဖက်အဖွဲ့စည်းဆိုပြီးတော့တတ်မှတ်ထားတဲ့သဘောဖြစ်တဲ့ခါကျတော့ည200လည်းအတော်ခက်မဲ့သဘောတော့ရှိပါတယ်ခင်ဗျာ။ပြောရရင်တော့တချို့မဲဆန္ဒနယ်တွေမှာအေးအေးထိချုပ်ထားတဲ့နယ်မြေတွေလည်းရှိမှာပါပဲ။အဲ့တော့ဒီနေရာဒီလိုနေရာမျိုးတွေမှာမဲဆန္ဒလုံးဝမပြေပဲဖြစ်သွားနိုင်ပါလား။
မတင်နေတဲ့နေရာတွေမှာနောက်တစ်ချက်ကနေပြီးတော့ဒီအစိုးရနဲ့မြန်မာတပ်မတော်ကြားထဲမှာဒီနိုင်ငံရေးစိတ်ဆန္ဒနဲ့ရခိုင်ပြည်နယ်ကိုစေစနာထားပြီးတော့မကြည့်ဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲမဲဆန္ဒနဲ့ရှော့လိုက်တာတွေသူမဟုတ်လုံခြုံရေးကိုအကြောင်းပြပြီးတော့ဒီနေရာတွေကတော့မဖြစ်ပါဘူးဆိုတဲ့နေပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့တိလရွေးကောက်ပွဲကော်မရှင်ကကြေညာလာနိုင်ပါတယ်အဲ့ဒါကြောင့်မလို့နေပြီးတော့ဒီရခိုင်ပြည်နယ်မှာ ဒီအခု internet page ခံထားတဲ့မြို့နယ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေကျမရဲ့မဲဆန္ဒနဲ့အအပါဝင်နေပြီးတော့ဒီလိုမျိုးအခြေအနေမှာနေပြီးတော့ရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကော်မရှင်ရဲ့အစိုးရရဲ့တပ်မတော်ရဲ့ရခိုင်တပ်တော်ရဲ့ဒီ၄ဦးလေးခလေကနေပြီးတော့ညှိနှိုင်းဆောင်ရွက်ပြီးမှသာလျှင်ကျမတို့နိုင်ငံရေးပါတီအနေနဲ့ပြည်သူတွေကိုစေယုံတာတော့ပြည်သူတွေကိုနေပြီးတော့ကျမတို့တွဲဆုံဆောင်ရွက်လို့ရမယ့်အခြေအနေမှာဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေလုံးဝမဖြစ်ခဲ့ဘူးဆိုလို့ရှိရင်ကျမတို့မဲဆန္ဒနေတွေကနေပြီးတော့ရွေးကောက်ပွဲမဖြစ်နိုင်တဲ့မြို့နယ်တွေအများကြီးဖြစ်သွားနိုင်ပါတယ်ရှင့
်ဟုတ်ကဲ့ခုနကနိုင်ငံရေးစိတ်ဆန္ဒဆိုတာခုနကမတ်ထုမေခုပြောတဲ့ထဲမှာပေါ်လွင်ပါတယ်အစိုးရအနေနဲ့ဒီညှိနှိုင်းပြီးတော့လုပ်ချင်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဒါပေမဲ့တကယ်တမ်းအစိုးရမှာကောအဲ့ဒီနိုင်ငံရေးစိတ်ဆန္ဒရှိတယ်လို့ရောမတ်ထုမေထင်ပါလား
ကျမတို့ကတော့ရှိသေးတယ်နိုင်ငံရေးစိတ်ဆန္ဒရှိမှသာနေပြီးတော့အခုအချက်အကျဲကိုကျော်လွှားနိုင်မှာဖြစ်ပါတယ်ဒီခံပြင်းနေမှာအခုကြုံတွေ့နေရတဲ့တည်သူတွေကြုံတွေ့နေရတဲ့အကျအတဲစီကျမတို့ဒါအရင်းမြစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နိုင်ငံရေးကလာတဲ့ပြဿနာတွေကြီးပါပဲနိုင်ငံရေးကိုနေပြီးတော့နိုင်ငံရေးနီလန်းအရာနေပြီးတော့မှန်မှန်ကန်ကန်ဖြည့်ရှင်းဖို့နောက်ကျတဲ့အခါမှာအခုကျမတို့နေပြီးတော့ဒီလက်နက်ကင်ဆောင်ရွက်မှုတွေဖြစ်ပေါ်လာတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့ရောဒီမြန်မာတပ်မတော်အနေနဲ့ရောကျမတို့ငြိမ်းချမ်းရေးကိုဆောင်ရွက်ခင်မှာရွေးကောက်ပွဲတွေဖြစ်မြောက်ဖို့နောက်တစ်ခါပြည်သူတွေကိုကိုစားပြုတဲ့စနစ်တွေထွန်းကားလာဖို့နောက်တစ်ချက်ကနေပြီးတော့ရခိုင်ပြည်နယ်ကိုခြံလှန့်မထားဖို့အတွက်နေပြီးတော့ရွေးကောက်ပွဲတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်ကျမစောစောကဆွေးနွေးတဲ့နိုင်ငံရေးဆန္ဒစိတ်ဆန္ဒမရှိဘဲနဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဆောင်ရွက်လို့မရဘူးအကြောင်းလဲဆိုလို့ရှိရင်လုံခြုံရေးကိုလက်ရှိမှာနေပြီးတော့တပ်မတော်နဲ့ပြည်ထရေးကပဲဆောင်ရွက်နေတဲ့အခြေအနေမှာတစ်ခါကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA နဲ့ညှိနှိုင်းဆောင်ရွက်မှုမရှိဘူးဆိုလို့ရှိရင်ကျမတို့ပြည်သူတွေထိတ်လန့်တကြားနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်မှာမဟုတ်ပါဘူး။အဲဒါကြောင့်မလို့ဒီလုံခြုံတဲ့အခြေအနေမှသာလျှင်ကျမတို့ပြည်သူတွေနိုင်ငံရေးကိုနေပြီးတော့အဲဒါအဥလဲလာမှာဖြစ်ပါတယ်။နိုင်ငံရေးကိုဥလဲမဲ့အခြေအနေမှာနေမလုံခြုံတဲ့ခြေနေတစ်ခုခုကရှိမယ်တစ်ခုခုကပြည်သူတွေကိုမလုံခြုံအောင်လုပ်မယ်ဆိုလို့ရှိရင်ကျမတို့စီမံနေပြီးတော့ရွေးကောက်ပွဲတော့ဖြစ်လာနိုင်ပဲရှိမှာမဟုတ်ဘူးရှင့်
ရခိုင်ပြည်နယ်မှာရွေးကောက်ပွဲဖြစ်နိုင်ခြင်းအလားအလာကိုရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတာဝန်ရှိသူကုစိုးစိုးထွန်းတို့ကိုမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညွတ်ဦးပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာကျွလုံးမှာစနေနေ့အထိဆိုကိုရိုနာဗိုင်းရပ်စ်အကူးစက်ကန်သူ12တန်းခွဲကျော်ရှိနေပြီးသေဆုံးသူကသူကတန်းတွယ်ကျော်ရှိနေတယ်လို့ John Hopkins Tech သို့စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးစက်ကန်သူ3တန်းကျော်ရှိတယ်လို့ဒုတိယအများဆုံးဖြစ်တဲ့ Brazil မှာတော့2တန်းနီးပါးရှိနေပါတယ်။တတိယအများဆုံးကအိန္ဒိယဖြစ်ပြီးလူပေါင်း1တန်းနီးပါးအကူးစက်ခံနေရတယ်လို့ရုရှားမှာတော့လူပေါင်း9သိန်းကျော်အကူးဆက်ခံနေရတာပါမြန်မာနဲ့နေဆက်အိန္ဒိယအရှိမြောက်ပိုင်းပြည်နယ်တွင်အိန္ဒိယလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာနာဂခွဲထွက်ရေးတပုံ6ဦးသေဆုံးသွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းက American Marine တပ်ဖွဲ့အခြေစိုက်စခန်းနှစ်ခုမှာတပ်သားဒါဇင်နဲ့ချီပြီးကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံနေရတယ်လို့အိုကီနာဝါပြည်နယ်အုပ်ချုပ်ရေးမှူးကမနေ့ကပြောပါတယ်American စစ်တပ်အနေနဲ့ရှင်းလင်းချက်အပြည့်အစုံထုတ်ပြန်ပေးဖို့ပြည်내အုပ်ချုပ်ရေးမှူးကတောင်းဆိုလိုက်ပါတယ်။ဒေသခံသတင်းတွေမှာတော့လူ60လောက်အကူးဆက်ခံရတယ်လို့ပြောထားတာပါ။အိန္ဒိယဘောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားကြီးအမီတာဘတ်ချန်ဟာ COVID-19 ကူးစက်ခံထားရတဲ့အတွက်သူ့ဇာတိမွန်ဘိုင်းမြို့မှာဆေးရုံတင်ကုသမှုခံယူနေတယ်လို့စနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူနဲ့နှိကဆုံးထိတွေ့ခဲ့သူတွေကိုဆေးစစ်ကြဖို့လဲအသက်89နှစ်အရွယ်မင်းသားကြီးကတိုက်တွန်းထားပါတယ်။သူ့မိသားစုဝင်တွေနဲ့ဝန်ထမ်းတွေလည်းဆစ်ဆစ်ထားပြီးအပြေဆောင်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဆယ်ရက်တွင်သူနဲ့အနီးကပ်ဆက်ဆံခဲ့သူတွေကိုယောဂါပိုးဆစ်ဆေးဖို့လည်းမြစ်တာရက်ခံခဲ့တာပါ။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ဒီ ويه ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.